Welcome to the Voice of America in Burmese.
Mingala mane khe ma taw ta shin mya shin. VOA American tan ye 2022 khu ne November la shi ye inga ni mane pai season rue go American pi daw su myo Washington DC ga ni sa tin thau lin pin ne ma bi. Line meter 3049 ne VOA ye Facebook sa myan na ga ni da ye phan yu na sin nai ma de. ကျမနှောင်းလာပါဒီမနေ့ဖက်စီစဉ်ရတဲ့တာဝန်ယူပေးဆက်တော်မှာပ
ါမင်္ဂလာမနေ့ခင်မတော်တာရှင်များရှင်ကျမတင်ကြီးထိုက်ပါကိုခင်မောင်စုမင်းနဲ့အတူသတင်းတွေတင်ပြပါမယ်အမေရိကန်မှာအင်ကာနေ့ကျင်းပမယ်အစိုးရသက်တမ်းဘွဲ့ရွေးကောက်ပွဲမေးရလတ်တွေအပေါ်ယုံအချီကင်းမဲ့ရေးသတင်းမှားတွေဖြန့်ဝေပြီးမဲပေးတဲ့ဆက်ထုတ်လုပ်သူတွေအပေါ်မှာပြစ်မှတ်ထားပွဲရှိလာပါတယ်ယူကရိန်းကျူကျော်စစ်အတွင်းရုရှားလေတပ်တပ်ဖွဲ့ဝင်တွေဆုံးရှုံးရမှုကြောင့်လေကြောင်းကနေစုမှုနိုင်စွမ်းကျဆင်းလာတယ်လို့ဗြိတိန်ကောက်ွယ်ဝင်ကြီးဌာနကပြောပါတယ်။လုံခြုံရေးစိုးရိမ်မှုတွေကြားပြင်းလွင်မှာတစောင်းတိုင်းမိဘုံပြန်ပွဲကျင်းပနေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရပါမယ်ရှင်
။ကောင်းပါပြီရှင်။မြောက်ကိုရီးယားနိုင်ငံကမကြုံစဖို့လောက်အောင်ခုတလောဒုံးကျည်ပြစ်လွန်နေတာပါကြောင့်ပါလဲ။
I believe that they are deterred from attacking North Korea South Korea, excuse me.
အပြေဆုံးကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်ကာတာနိုင်ငံတို့ဟာမှကျင်းပမဲ့2022ခုနှစ်ကမ္ဘာဖလားပွဲလာရောက်ကြည့်ရှုသူတွေတွားရောက်လက်ပတ်နိုင်မဲ့ကာတာရာရွာကလေးတေကနာမြေကျေလာရာကိုထိန်းချုပ်ဖို့ကြိုးပမ်းနေတဲ့နိုင်ငံတွေကရေအရှားဆုံးလို့ပြောမဲ့ဂျော်ဒန်နိုင်ငံကနီလန်တွေနဲ့အတူအမေဇုန်တောထဲကမြို့တုံးလူနေအေယာမ၅ကြီးတွေပြန်တွေ့လာနေရတဲ့သတင်းဆောင်မတွေကိုလည်းကြည့်ရှုနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့သတင်းထောက်မဆုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလွှာတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါ။အခုရင်ဆုံးတော့ဒီကနေ့မနက်ထိတ်တန့်ရောင်သတင်းတွေကိုမတင်ငေထိုင်းနဲ့ကိုခင်မောင်စုံမင်းတို့ပြောပြပေးပါရှင်
။ယူကရိန်းအပေါ်ကျူးကျော်စစ်အတွင်းအတွေ့အကြုံရင်ရုရှားလေတပ်တပ်ဖွဲ့ဝင်တွေဆုံးရှုံးမှုကြောင့်လေကြောင်းကနေစုမှုနိုင်စွာကျဆင်းလာနေသလိုလေ့ကျင့်မှုတွေမှာအားနည်းတာလေကြောင်းရန်ကာကွယ်ရေးထူထပ်တဲ့နေရာတွေမှာအန္တရာယ်တွေပိုများလာတာကြောင့်အခြေအနေပိုဆိုးလာနေတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကတင်းနှင်းလာနေမှာပြောပါတယ် Twitter လူမှုကွန်ရက်မှာရေးသားထားချက်မှာတော့ရုရှားရဲ့လေတပ်ဆွမ်းရည်ကလာမယ့်လအနည်းငယ်အတွင်းတိုးတက်ပြောင်းလဲလာမယ့်ပုံမရဘူးလို့ဗြိတိန်ကပြောထားပါတယ်ရုရှားရဲ့လေရင်တွေဆုံးရှုံးမှုဟာဆိုရင်လေသူတို့အစ်စ်ထုတ်လုပ်နိုင်တဲ့ပမာဏထက်ပိုပြီးများလုံးပုံရာကြောင်းကျွမ်းကျင်လေရင်မှုတွေဖြစ်ဖို့လေ့ကျင့်ချိန်လိုအပ်တာကြောင့်ရုရှားရဲ့လေကြောင်းတိုက်ခိုက်ရေးစွမ်းရည်ကိုပြန်လည်ဖြည့်တင်းနိုင်စွမ်းရုံနယ်သွားစေတယ်လို့လည်းပြောဆိုထားပါတယ်ယူကရိန်းနိုင်ငံခါဆန်မြို့မှာတော့တင်းနှင်းကနေနေကဒေသခံတွေလျှက်စင်ပြီးနဲ့တောက်တုံးရေပြက်လက်နေပြီးရုရှားတို့ခန့်အပ်ထားတဲ့တာဝန်ရှိသူတွေကတော့ယူကရိန်းရဲ့အဖြစ်အမှောက်လုပ်ရက်တွေကြောင့်လို့အထောက်ထားမဲ့ဆွဆွဲပါတယ်ယူကရိန်းတို့စီစဉ်တဲ့တိုက်ခိုက်မှုကြောင့်ဓာအားမြင့်လျှက်စစ်လိုင်းတွေချိတ်ထားတဲ့ကွန်ကရစ်မီးတိုင်သုံးတိုင်ပျက်စီးခဲ့တယ်လို့ရုရှားအစိုးရကတာဝန်ရှိသူတွေကပြောဆိုထားပါတယ်ဒီကိစ္စကိုအများဆုံးဖြည့်ရှင်းနိုင်ရေးစွန့်အင်ဆိုင်ရာကျွမ်းကျင်သူတွေဆောက်ရွက်နေကြကြောင်းလဲအနာပိုင်တွေကပြောတာကိုကိုကပီ AFP သတင်းကဖော်ပြပါတယ်။ဒါပေမဲ့ခါဆန်ဒေသရဲ့ယူကရိန်းအုပ်ချုပ်ရေးမှူးယာယိုစလပ်ယန်နူရှက်ကတော့လျှက်စင်ပြီးပြတ်တောက်မှုကရုရှားကြောင့်ဖြစ်တယ်လို့အပြစ်တင်ထားပါတယ်ရှင
်။ယူကရိန်းနိုင်ငံဟာအရှေ့တောင်အရှနိုင်ငံများအပြင်အာဆီယံနဲ့ဆက်ဆံရေးတိုးမြင့်နေပြီးဒီသတင်းပတ်နောက်ပိုင်းကမ္ဘောဒီးယားနိုင်ငံဖနွမ်းပင်မြို့မှာတန်တမာရေးသဘောတူညီချက်တရားကိုလက်မှတ်ရေးထိုးဖို့ရှိနေပါတယ်။ယူကရိန်းနိုင်ငံရဲ့ဝန်ကြီးဒီမီထရိုကူလီဗာဟာအရှိတောင်အာရှဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူညီချက် TA ကိုလူကိုယ်တိုင်လက်မှတ်ရေးထိုးပြီးအာဆီယံအခမ်းအနားတချို့ကိုလည်းတက်ရောက်လိမ့်မယ်လို့ခန့်မှန်းရပါတယ်။ TAC သဘောတူညီချက်ဆိုတာဟာတနိုင်ငံရဲ့အချုပ်အခြာနယ်နိမိတ်နဲ့အမျိုးသားရေးလက္ခဏာတွေကိုအပြန်အလှန်လေးစားလိုက်နာရေးအတွက်အာဆီယံကိုစတင်တည်ထောင်ခဲ့တဲ့အဖွဲ့ဝင်နိုင်ငံတွေက1986ခုနှစ်မှာချမှတ်ခဲ့တဲ့ငြိမ်းချမ်းရေးစာချုပ်ဖြစ်ပါတယ်။အာဆီယံအဖွဲ့ဝင်မဟုတ်တဲ့ယူကရိန်းနိုင်ငံနဲ့ဒီသဘောတူညီချက်ဟာတန်တမာရေးသဘောလာဖြစ်ပြီးရုရှားနိုင်ငံနဲ့စစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံကိုငွေကြေးနဲ့ရုပ်ဝတ္ထုတွေပေးအပ်ဖို့မဟုတ်ပါဘူးလို့ကမ္ဘောဒီးယားအစိုးရအကြီးတန်းအရာရှိတဦးကပြောပါတယ်။ဒီနှစ်2022ခုနှစ်ဩဂုတ်လအထိTAC သဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့အထက်အမေရိကန်တရုတ်နဲ့ရုရှားတို့အပါအဝင်49နိုင်ငံရှိပါတယ်။အာဆီယံအလက်ချဥက္ကဋ္ဌတာဝန်ထမ်းဆောင်နေတဲ့ကမ္ဘောဒီးယားနိုင်ငံဟာဆိုရင်ရုရှားကယူကရိန်းပေါ်ကျူးကျော်မှုကိုမလအတွင်းကရှုံချထားပြီးအပြစ်ခံရစဲချဖို့အာဆီယံရဲ့သဘောထားကိုထုတ်ပြန်ခဲ့ပါတယ်။အလက်ချဥက္ကဋ္ဌကမ္ဘောဒီးယားဟာ အာဆီယံထိပ်သီးဆွေးနွေးပွဲနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေကိုအရှင်းအဖြစ်ကျင်းပမှာဖြစ်ပြီးရုရှားသမ္မတကိုယ်စားနိုင်ငံခြားရေးဝန်ကြီးဆာဂျီလက်ဖရော့ဖနွမ်ပင်မြို့တော်ကိုလာရောက်မှာဖြစ်ပါတယ်ခင်ဗျာ
။ကမ္ဘာနိုင်ငံတွေအထူးသဖြင့်အချမ်းသာဆုံးနိုင်ငံတွေအနေနဲ့ဂေဟဗေဒပျက်စီးမှုကိုရှောင်လွှဲနိုင်ရေးအတွက်အမြန်အေးအေးယူဆောင်ရွက်ကြရမယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတနင်္လာနေ့မှာသတိပေးပါတယ်။အီဂျစ်နိုင်ငံရှမ်အယ်ရှိခ်မှာကျင်းပနေတဲ့ကမ္ဘာရာသီဥတုဆိုင်ရာညှိနှိုင်းရေးမှာအခုလိုပြောဆိုတာဖြစ်ပါတယ်
။ We are on a highway to climate hell.
ရာသီဥတုဆိုင်ရာငရဲတွင်တဲ့ကိုသွားတဲ့အမြန်လမ်းမှာအရှိန်နဲ့သွားနေကြတာဖြစ်ကြောင်းရှင်သန်ရက်တည်ရဲ့အတွက်တိုက်ပွဲဝင်နေကြရတာဖြစ်ပြီးဒီတိုက်ပွဲမှာကြဆုံနေကြရတယ်လို့ကုလသမဂ္ဂကြီးမှုကျင်းပတဲ့ညီလာခံမှာအတွင်းမှုချုပ်ဂူတာရက်စ်ကပြောဆိုသွားတာပါဖန်လိုရင်တန်းခွေထုတ်လွှင့်မှုအများဆုံးဖြစ်တဲ့ကမ္ဘာအချမ်းသာဆုံးစစ်မှုထွန်းကားတဲ့အမေရိကန်အပါအဝင်နိုင်ငံတွေအနေနဲ့ရာသီဥတုပြောင်းလဲမှုတန်းကိုအဆိုးဆုံးခန့်ချရတဲ့ဆင်းရဲတဲ့နိုင်ငံတွေကိုဘယ်အတိုင်းတာအထိဘလို့ထောက်ပံ့မလဲဆိုတဲ့ကိစ္စကဒီနှစ်မှာအဓိကဆွေးနွေးစရာဖြစ်ပါတယ်။တမိုင်းဝင်ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကို2015ခုနှစ်အတွင်းကမ္ဘာနိုင်ငံတွေအတည်ပြုခဲ့ပြီးနောက်ပိုင်းကာလအပါအဝင်လွန်ခဲ့တဲ့၈နှစ်အတွင်းအပူဆုံးအချိန်နဲ့ကျုံ့တွေ့နေရပုံရတယ်လို့လည်းကမ္ဘာမိုးလေဝသအဖွဲ့ကပြောပါတယ်။ညီလာခံကိုတနင်္ဂနွေနေ့ကတရားဝင်ဆက်တင်တာပါ။ညီလာခံမှာနိုင်ငံအကြီးအကဲတွေနဲ့အစိုးရအကြီးအကဲပေါင်း130လောက်မင်ကွန်းပြောဖို့ရှိချောင်းကုလသမဂ္ဂကပြောဆိုထားပြီးပြီးခဲ့တဲ့ညီလာခံတွေကထက်ပိုပြီးတော့များလာတာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့လာမယ့်တောက်ချန်နေ့မှာညီလာခံတက်ရောက်ဖို့ရှိပါတယ်ရှင်
။အမေရိကန်ပြည်ထောင်စုမှာဒီကနေ့အင်္ဂါနေ့ပြုလုပ်တဲ့အစိုးရသက်တမ်းဝဲရွေးကောက်ပွဲရဲ့မဲရလတ်တွေအပေါ်ကိုအယုံကြည်ကင်းမဲ့ကုန်အောင်လို့သတင်းအမှားတွေဖြန့်ဝေပြီးမဲပေးတဲ့ဆက်ထုတ်လုပ်သူတွေအပေါ်ပြစ်မှတ်ထားလာပွဲရှိပါတယ်။စိုက်ဘာလုံခြုံရေးနဲ့အခြေခံအဆောက်အအုံအေဂျင်စီ CISA ရွေးကောက်ပွဲလုံခြုံရေးအတွက်တာဝန်ယူရတဲ့အဖွဲ့အစည်းတွေအပါအဝင်အမေရိကန်အစိုးရအရာရှိတွေအနေနဲ့ပြီးခဲ့တဲ့2002ခုနှစ်သမ္မတရွေးကောက်ပွဲလိုမျိုးဆွဆွဲချက်တွေကိုတုံ့ပြန်နေကြရပါတယ်။ဒါနဲ့ပတ်သက်ပြီးအမေရိကန်သမ္မတအင်ဗျူတော်ကနေတောင်မှအသိပေးတာတွေမကြာခဏထုတ်ဖော်ပြောဆိုနေရပါတယ်။ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတလုံခြုံစိတ်ချရာကအဆင်ပြေပြေနဲ့မဲယုံကိုတွားရောက်မဲပေးနိုင်အောင်လှုံ့ဆော်ထားပါတယ်လို့ကျွန်တော်တို့ယုံကြည်တဲ့အကြောင်းအင်ဗျူတော်အမျိုးသားလုံခြုံရေးကောင်စီ NSC ပူးပေါင်းဆောင်ရွက်ရေးတာဝန်ခံဂျွန်ကာဘီကသတင်းသမားတွေကိုပြီးခဲ့တဲ့တောက်ချာနေ့ကပြောပါတယ်။ဒါပေမဲ့ Cypher လုံခြုံရေးကုမ္ပဏီဖြစ်တဲ့ Recorded Future ရဲ့သုတေသနပြုလုပ်ချက်အသစ်တစ်ခုမှာတော့မဲပေးတဲ့ဆက်တွေနဲ့မဲပေးတဲ့စနစ်တွေအပေါ်မှန်မှန်သတင်းတွေဖြန့်ဝေနေကြတာတွေ့ရှိထားတယ်လို့ဆိုပါတယ်။အဲဒီလိုကြိုးပမ်းမှုတွေဟာပြီးခဲ့တဲ့နှစ်နှစ်ကသမ္မတရွေးကောက်ပွဲလောက်ပြင်းထန်မှုမရှိပေမဲ့လည်းရွေးကောက်ပွဲနေ့နဲ့အဲဒီနောက်ရက်တွေမှာပုံမမြင်မလာနိုင်တယ်လို့ဆိုပါတယ်ခင်ဗျာ။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကန်နေ့မနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်ပြင်းဦးလွင်မှာတနင်္ဂနွေညကစတင်ကျင်းပတဲ့တစောင်းတိုင်းမိဘုံပြန်ပွဲတော်မှာလူပေါင်းထောင်ချီပါဝင်ဆင်နွှဲပါတယ်။ပွဲတော်မှာပါဝင်ဆင်နွှဲနေရပေမဲ့တနိုင်ငံလုံးအတွက်စိတ်မကောင်းဖြစ်ရသလိုစိုးရိမ်ကြောက်ရွံ့မှုတွေလည်းရှိတယ်လို့ပွဲတော်လာသူတချို့ကပြောကြပါတယ်။ပွဲတော်ကိုလာတဲ့အသက်41နှစ်အရွယ်ဒေါ်တင်မာလွင်ကတော့အေးချမ်းကျင်တယ်အေးချမ်းတာကိုမျှော်လင့်တယ်လို့ပြောပါတယ
်။ဒီနေ့တော့ခက်ခဲတွေကြားရတယ်
ကိုပစ်ကဖေးယောဂနဲ့ဆီယနာတိတ်မှုတွေကြောင့်နှစ်နှစ်ကြာမကျင်းပနိုင်ခဲ့တဲ့ပြင်းဦးလွင်ကတစောင်းတိုင်းမိဘုံပြန်ပွဲတော်ကိုဒီနှစ်မှာပြန်လည်ကျင်းပတာဖြစ်ပါတယ်။ငါရက်ကြာရှင်ပြိုင်ချမဲ့မိဘုံပြန်ပွဲတော်မှာတော့တနင်္ဂနွေညတုန်းကမိဘုံပြန်86လုံးလွှတ်တင်ရှင်ပြိုင်ခဲ့ကြပြီးအမှုပညာလက်ရာပူးပေါင်းဆောင်ရွက်မှုမိဘုံပြန်ပြန်တက်တဲ့အမြင့်နဲ့ဘလောက်ကြာကြာပြန်တက်တယ်လဲဆိုတာဒီကိုရှင်ပြိုင်ကြတာဖြစ်ပါတယ်ရှင်။
ဂျာမန်ပရဟိတကူညီကယ်ဆယ်ရေးသင်္ဘော Humanity 1ပေါ်မှာကယ်ဆယ်ထားတဲ့ရွှေပြောင်းနေထိုင်သူ144ဦးကိုကုန်းပေါ်ဆင်းခွင့်ပေးလိုက်ပြီးတဲ့နောက်ကက်တနီးယားစိတ်ကန်းကနေထွက်ခွာသွားဖို့အီတလီအာဏာပိုင်တွေကတင်းငွေတွေနေကအမိန့်ထုတ်ထားပေမဲ့သင်္ဘောပေါ်မှာ35ဦးကျန်ရှိနေဆဲဖြစ်ပြီးကပ္ပရင်ကထွက်ခွာသွားဖို့ညှင်းဆန်ထားပါတယ်ရွှေပြောင်းနေထိုင်သူ189ဦးတည်ဆောင်ထားတဲ့သင်္ဘောကိုအီတလီအာဏာပိုင်တွေကဆစ်စလီကျွန်းမှာတင်းငွေတွေနေအစောပိုင်းကကန့်ကတ်ခွင့်ပေးခဲ့ပေမဲ့ရွှေပြောင်းဝင်ရောက်လာသူ900လောက်လိုက်ပါလာတဲ့သင်္ဘော3စင်းကိုတော့စိတ်ကန်းကတ်ခွင့်ညှင်းပယ်လိုက်တယ်လို့ AP သတင်းမှာဖော်ပြထားပါတယ်နိုင်ငံတကာလူငယ်ချမ်းသာကွင့် AI အဖွဲ့ရဲ့ဥရောပဒေသဆိုင်ရာလက်ထောက်ညွှန်ကြားရေးမှူးဂျူလီယာဟောကတော့ကယ်ဆယ်ထားသူတွေကိုဘေးကင်းလုံခြုံတဲ့ကမ်းပေါ်မှာဆင်းခွင့်ရမှသာကယ်ဆယ်ရေးလုပ်ငန်းအဆုံးသတ်တယ်လို့ပင်လယ်ပြင်ဆိုင်ရာဥပဒေမှာတိတိကျကျဖော်ပြထားကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ရွှေပြောင်းနေထိုင်သူ144ယောက်ကိုအကြေယုံကျမ်းမာရေးစစ်ဆေးပြီးသင်္ဘောပေါ်ကနေဆင်းခွင့်ပြုလိုက်ကြောင်းလည်းပြောပါတယ်သင်္ဘောပေါ်ကဆင်းခွင့်မရတဲ့35ဦးကိုတော့အီတလီအာဏာပိုင်တွေကနိုင်ငံတကာဥပဒေကိုချိုးဖောက်ယုံတင်တာမကလူအခွင့်အရေးနဲ့ပင်လယ်ပြင်ဆိုင်ရာဥပဒေတွေကိုပါချိုးဖောက်နေတယ်လို့သူကပြောဆိုပါတယ်ခင်ဗျာ
ဖိလစ်ပိုင်အာဏာပိုင်တို့ကအချင်းထောင်ဦးစီးဌာနအကြီးအကဲနဲ့ဝန်ထမ်းတဦးကိုလူသားမှုဆွဆွဲချက်နဲ့အမှုဖွင့်လိုက်ပြီးဖိလစ်ပိုင်ရေဒီယိုအစီအစဉ်တင်ဆက်သူတဦးကိုကြံစီတပ်ဖြတ်ခံရမှုမှာသူတို့စီစဉ်ခဲ့တာလို့ဆွဆွဲထားတယ်လို့နိုင်ငံရဲ့အချင်းထောင်စနစ်ကိုရာဇဝတ်ဂိုင်းတစ်ခုအသွင်ဖြစ်စေတယ်လို့လည်းပြောဆိုထားပါတယ်ရာရုကဆိုင်ငံခံထားတဲ့အချင်းဦးစီးဌာနအကြီးအကဲဂျယ်ရယ်ဘန်တက်နောက်အချင်းထောင်လုံခြုံရေးအရာရှိရီကာရိုဇူလူတာနဲ့အောက်တိုဘာလ3ရက်နေ့ကပါစီပင်မာဘာစာကိုတနက်နေ့ပြစ်ခတ်မှုမှာအဓိကတန်တရာရှိသူတွေကိုအမှုဖွင့်ထားတာဖြစ်ပါတယ်မူမမန်းတဲ့လောက်ရက်တွေနဲ့အဂတိလိုက်စားမှုဆွဆွဲချက်တွေနဲ့ဘန်တက်နဲ့တခြားသောတာဝန်ရှိသူတွေကိုတင်းတောင်မာဘာစာကပြင်းပြင်းထန်ထန်ဝေဖန်ခဲ့တာပါပါစီလက်ပစ်ဆိုတဲ့နာမည်နဲ့အတန်းလွင့်သတင်းထောက်မာဘာစာကဖိလစ်ပိုင်မှာအခုနောက်ဆုံးတက်ပြတ်ခံရတဲ့မီဒီယာသမားတဦးလည်းဖြစ်ပါတယ်ရှင
် Facebook လူမှုကွန်ရက်ရဲ့မိခင်ကုမ္ပဏီ Meta ဟာဒီသတင်းပတ်ထဲမှာပဲဝန်ထမ်းအမြောက်အများကိုအလုတ်ကနေစတင်ပြီးရပ်ဆဲဖို့ပြင်ဆင်နေတယ်လို့အမေရိကန်သတင်းမီဒီယာတွေမှာဖော်ပြနေပါတယ် The Wall Street Journal ကနေပထမအဆုံးဖော်ပြတဲ့အဲ့ဒီအကြောင်းသတင်းထဲမှာထောင်နဲ့ကြီးရှိကြတဲ့ဝန်ထမ်းတွေကိုအလုတ်ရပ်ဆဲတော့မယ်လို့ယူဆရပြီးဒါဟာဆိုရင်ကုမ္ပဏီရဲ့တက်တန်း session နဲ့အတွင်ပထမအဦးဆုံးအများဆုံးအလုတ်ရက်ဆဲတာဖြစ်ပါတယ်။လာမယ့်ဗုဒ္ဓနေ့လောက်မှာစတင်ပြီးအလုတ်ရက်ဆဲတာတွေဖြစ်လာလိမ့်မယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီး Facebook ရဲ့မိခင်ကုမ္ပဏီ Meta ဘက်ကတော့တစုံတရာမှတ်ချက်ပေးတာမရှိပါဘူး။မကြာသေးခင်လတွေတုန်းကနည်းပညာဆိုင်ရာကုမ္ပဏီတွေဖြစ်ကြတဲ့ Twitter, Microsoft, Lyft နဲ့ Stripe တို့မှာဝန်ထမ်းတွေကိုအလုတ်ကနေရပ်ဆိုင်းခဲ့ကြပါတယ်ခင်ဗျာ။
အင်္ဂါနေ့မနက်ဖက်ထိတ်တန့်ရောက်တဲ့တဲ့တွေကိုမတင်ငေထိုင်တဲ့ကိုခင်မောင်စိုးမင်းတို့တင်ပြခဲ့တာပါရှင်။ VOA American အတန်းရဲ့ဒီကနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ3049နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုဆက်တိုက်တင်ပြတော့ပါမယ်။မြောက်ကိုရီးယားနိုင်ငံကနေမကြုံဖူးလောက်အောင်ခုတလောဒုံးကျည်တွေပြစ်လို့နေပြီးတော့နောက်ထပ်ဒုံးကျည်6ဆင်းကိုလည်းပင်လယ်ထဲပြစ်ပြခဲ့ပါတယ်။ဒါဟာအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံစီရေပူရယ်လေ့ကျင့်မှုတွေဆက်လုပ်တဲ့အပေါ်ကင်ဂျုံအွန်းအစိုးရကပြန်နှံစွာတုံ့ပြန်လိုက်တာပါ။ VOA ရဲ့ပင်တဂွန်စစ်ဌာနချုပ်ဆိုင်ရာသတင်းထောက်ကလာပတ်ပေးပို့တဲ့သတင်းကိုတော့ကိုညာဝင်းအောင်တင်ပြထားပါတယ်ရှင်
။မြောက်အမေရိကတိုက်အထိရောက်မဲ့နျူကလ িয়ার လက်နက်တွေဘူးတည်ဆောင်မှုရည်ရွယ်တည်ဆောက်ထားတဲ့တိုက်ချင်းပြစ်ပယ်ဒိန်းတပ်ဒုံးကျည်တစ်စင်းကိုမြောက်ကိုရီးယားကပြစ်လွှတ်ခဲ့တာပါအမေရိကန်ကာကွယ်ရေးဝန်ကြီးရိုက်အော့စတင်ကတောင်ကိုရီးယားကာကွယ်ရေးဝန်ကြီးကိုပင်တဂွန်စစ်ဌာနချုပ်မှလက်ခံတွေ့ဆုံပြီးနိုင်ရီပိုင်းအကြံမှာပဲမြောက်ကိုရီးယားကအခြားဒုံးကျည်5စင်းနဲ့အတူအဲ့ဒီတိုက်ချင်းပြစ်ဒုံးကျည်ကိုပြစ်လွှတ်ပြပြီးပြင်းထန်စွာတည်ပြလိုက်တာပါတောင်ကိုရီးယားကာကွယ်ရေးဝန်ကြီးလီဂျွန်ဆုပ်ကအခုလိုတုံ့ပြန်ပါတယ
် Secretary Austin and I affirm that any nuclear attack by the
တာရိုပြစ်နျူကလ িয়ার လက်နက်အသုံးပြုမှုအပါအဝင်မြောက်ကိုရီးယားရဲ့နျူကလ িয়ার တိုက်ခိုက်မှုမှန်သမျှကိုဘယ်လိုမှလက်ခံမှာမဟုတ်ဘူးဆိုတာဝင်းကြီး Austin ရောကျွန်တော်ပါအခိုင်အမာပြောလိုပါတယ်ရလက်အဖြစ်မဟာမိတ်နိုင်ငံအားလုံးရဲ့ပြတ်သားတဲ့တုံ့ပြန်မှုကိုရင်ဆိုင်ရမှာဖြစ်ပြီးကင်ဂျုံအန်အစိုးရအဆုံးတတ်သွားစေမှာဖြစ်ပါတယ်
ကိုရီးယားကျွန်းဆက်မှာကြီးမားတဲ့ဘူးတွဲစီရင်လေ့ကျင့်မှုကိုထပ်တိုးပြီးလုပ်သွားမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုကာကွယ်ရေးဝန်ကြီးနှစ်ဦးစလုံးကကြေညာခဲ့ပါတယ်
ဒါဟာအင်မတန်မှားယွင်းတဲ့ဆုံးဖြတ်ချက်လို့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းကပြောပါတယ်။ David Maxwell ဟာ Foundation for Defense of Democracy ဘူဝါဒလိလာရေးအဖွဲ့ကဖြစ်ပါတယ
်။ What they're in effect doing is showing Kim Jong Un
တကယ်တော့ Kim Jong Un လုပ်နေတာကိုကြည့်လိုက်ရင်သူရဲ့မဟာဗျူဟာကြဆွနေရကိုပြသနေပါတယ်။သူရဲ့မဟာဗျူဟာတွေကြဆွနေလေသူ့အနေနဲ့မခံမရနိုင်ပူဖြစ်နေလေပါပဲ
။2000ကျောင်းနဲ့2019စမ်းသပ်မှုတွေလုပ်ပြီးတဲ့နောက်မြောက်ကိုရီးယားကနျူကလ িয়ার လက်နက်ထုတ်လုပ်ဖို့နောက်ဆုံးအဆင့်ပြင်ဆင်နေတယ်ဆိုတာကိုတောင်ကိုရီးယားနဲ့အမေရိကန်တာဝန်ရှိသူတွေလာပေါင်းအတော်ကြာသတိပေးခဲ့ကြပါတယ်။မကြာသေးခင်ကဒုံးကျည်ပြစ်လွှတ်မှုအပါအဝင်မြောက်ကိုရီးယားရဲ့နျူကလ িয়ার ရန်စားမှုတွေကိုကြည့်ရင်မြောက်ကိုရီးယားကတောင်ကိုရီးယားကိုတိုက်ခိုက်လာမဲ့အန်ဒီယေကိုအမေရိကန်နဲ့တောင်ကိုရီးယားပူးပေါင်းတက်အင်အားစုကတားဆီးနိုင်ခြင်းမှတားဆီးနိုင်လိမ့်မယ်လို့အမေရိကန်ဘူအာရဝေဖန်သူတွေကသုံးသပ်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကအခုလိုပြောပါတယ
်။ I believe that they are deterred from attacking
နောက်ကိုရီးယားရဲ့တိုက်ခိုက်မှုကနေသူတို့ကာကွယ်နိုင်မယ်ဆိုတာယုံပြီးသားပါ။နျူကလ িয়ার လက်နက်ဖြန့်ချမဲ့အခြေအနေကိုသူတို့တားဆီးမယ်ဆိုတာကျွန်တော်ရောတောင်ကိုရီးယားကပါယုံကြည်ထားပါတယ်။
ဒီလိုအာမခံပြောဆိုမှုတွေရှိပေမဲ့လည်းလေကြောင်းအန်ရဲ့အချက်ပေးအိုအော်တန်တွေဆွဲပြီးတတိပေးနေရတဲ့ဂျပန်နဲ့တောင်ကိုရီးယားနေရာတချို့ကပြည်သူတွေကိုတော့စိုးရိမ်ပူပန်စိတ်ကြာသွားအောင်လုပ်နိုင်အောင်မှာတော့ဟုတ်သေးပါဘူးခင်ဗျာ
။ကိုညာဝေအောင်ပါရှင်တောတာရှင်များရှင်2022ခုနှစ်ကမ္ဘာဖလားပွဲကိုကာတာနိုင်ငံဒိုဟာမြို့မှာကျင်းပတဲ့အခါလာရောက်ကြည့်ရှုကြသူတွေတွားရောက်လက်ပတ်နိုင်မဲ့ကာတာရာရွာကိုတည်ထားပါတယ်ရိုက်တာသတင်းဌာနနဲ့အတူဒီရွာကလေးကိုတွားရောက်ကြည့်ရှုရအောင်ပါဦးတင်မောင်တန်တင်ပြထားပါတယ
်ကမ္ဘာဖလားဘောလုံးပြိုင်ပွဲကျင်းပမဲ့ကာတာနိုင်ငံဒိုဟာမြို့ရဲ့ကာတာရာယဉ်ကျေးမှုရွာကအလဲလာကြသူတွေကိုကြိုဆိုနေပါတယ်ကာတာနိုင်ငံကကမ္ဘာဖလားကိုပထမဆုံးချိန်အင်ရှင်အဖြစ်လက်ခံကျင်းပတာပါဒီရွာမှာဇက်ယုံကန်ကြီးခမ်းမနဲ့ပကြီးပြကန်းတွေဥယင်တွေစားတော့ဆိုင်တွေဗလီနဲ့လူလုထားတဲ့တောင်ကုန်းတွေရှိကြပါတယ်ဒါတွေကကာတာနိုင်ငံရဲ့မြို့တော်မှာအတွေ့ရနေတဲ့အဆောက်အုံတွေဆိုပါတော့ကန်ကြီးကတမိုင်နီနီဓမ္မမုတ်10ကီလိုမီတာခွဲကျယ်ပါတယ်ကာတာရောရွာနဲ့ပတ်သက်ပြီးဒီရွာဖောင်ဒေးရှင်းရဲ့လူလူဆက်ဆံရေးညွှန်ကြားမှုဆလမ်မာကော့အယ်မရီကအခုလိုပြောပါတယ်
انت ميزت كتارا ايضا بالشكل المعماري الجميل بالشكل
كاتاراغو توجا سيرا گا لا پا رے بيتو کا پونزان ما دي پونزان گا ين چي مو ميو ميو کو کوزا پيو با رے گبا کي دا ري لا لے بو پھس سي مے ناو يي جي دے تچھ کا رو كاتارا ٹانگ گون نوي نے عو ين نوي با گبا پلا بولون پيائ بوئن کو نوين ما 20 گا ني ديسمبر 18 تھی چين پا ما پھس بي لمت 2.5 تان يانگ چھ تھا بي بي لو گبا بولون پھوے چو فيفا گا اوگوب لا گا ပြောခဲ့ပါတယ်အယ်မာရီကအခုလိုဆက်ပြီးပြောပါတယ
်အဲကတ်ဆလ်အာလမ်2022ရာဟီကွန်ဖူရ်ဆာ
ကတ်တရာယွာကိုထင်အောင်ပြသဖို့အလွန်အရေးကြီးတဲ့အခွင့်အလမ်းကို2022ကမ္ဘာဖလားကပေးလိုက်တာပါဒီပွဲမှာယဉ်ကျေးမှုနဲ့အမှုပညာဆိုင်ရာပြသချက်အမျိုးမျိုးရှိမှာပါဒီအားကစားပွဲနဲ့ဆက်ဆက်နေတဲ့လှုပ်ဆောင်စရာအမျိုးမျိုးထည့်ထားတဲ့အစီအစဉ်လဲကျွန်တော်တို့မှာရှိပါတယ ်ပြပွဲတွေဂီတပွဲတွေနဲ့ရင်ကျိမှုမျိုးစုံအလုံယုံဆွေးနွေးပွဲလိုကြည့်ရှုလှုပ်ဆောင်စရာပွဲအမျိုးမျိုးကိုဒီရွာကပြင်ဆင်ထားပါတယ်ကမ္ဘာဖလားကိုမူလစီစဉ်ထားတဲ့ရက်ထက်တရက်စောဖွင့်လှစ်မှာဖြစ်ပါတယ်အင်ရှင်ကာတာနိုင်ငံကအီကွေဒိုနဲ့နိုဝင်ဘာလ20တနင်္ဂနွေနေ့မှာရှင်ပြိုင်ကစားမှာပါပုံမှန်အားဖြင့်ဆိုရင်တော့ကမ္ဘာဖလားဘောလုံးပွဲကိုဂျွန်ဂျူလိုင်မှာကျင်းပတာဖြစ်ပေမဲ့နှွေအပူကြောင့်အခုလိုနှစ်ကုန်ပိုင်းကိုရွှေ့ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဥတ္တမန္တမရှင်ခုတော့တဘာဝပဝန်ကျင်ဆိုင်ရာဆောင်းမတွေပဲဆက်ရအောင်ပါရေအရင်အမြင့်ရှာပါလွန်းလာတဲ့ဂျော်ဒန်နိုင်ငံမှာတဲကန္နာရမြေတွေပိုးပြီးတော့ကျေပြန်လာတဲ့ကြော်ဒါတွေကိုထိန်းထားနိုင်ဖို့နီလန်းသစ်တမျိုးနဲ့ကြိုးပမ်းနေကြပါတယ်လက်ရှိကျင်းသုံးနေတဲ့ဆက်ပြိုရေးနီလန်းတွေနဲ့ဥရယာတီပြောင်းလဲမှုအကျိုးဆက်တွေကြောင့်ကမ္ဘာဒေသတချို့မှာပိုးပြီးတော့ပူပြင်းချောက်သွေ့ပြီးတော့ဖုံးဆိုးမြေတွေပေါ်လာနေတယ်လို့ကုလသမဂ္ဂရဲ့အစီရင်ခံစာတရက်မှာဖော်ပြထားပါတယ်အပီသတင်းကိုအခြေခံပြီးတော့ကုဇော်ဝင်းလိုင်းတင်ပြထားပါတယ်
ကမ္ဘာမှာရေအရှားဆုံးနိုင်ငံတစ်ခုအပါအဝင်ဖြစ်တဲ့ဂျော်ဒန်နိုင်ငံကမြေစီဩဇာကျော်ဝခဲ့တဲ့မြေတွေပျက်စီးလာနေတာကိုပြန်လည်ပြုပြင်ထိန်းသိမ်းနိုင်ရေးဒေသကနေကြိုးပမ်းနေကြတာပါဥရယာတိပြောင်းလဲမှုအကျိုးဆက်ကြောင့်ပျက်စီးလာနေတဲ့မြေနေရာတွေမှာဒေသမျိုးရင်းသစ်ပင်တွေပြန်လည်စိုက်ပျိုးပြီးခင့်မီရေပေးတဲ့စနစ်နဲ့ပြုပြင်ဖို့ကြိုးပမ်းလာကြတာဖြစ်ပါတယ်တဲကန္နာရမြေကျယ်မလာရေးလုပ်ကိုင်နေတဲ့ကုလသမဂ္ဂအေဂျင်စီ UNCCD ကထုတ်ပြန်လိုက်တဲ့နောက်ဆုံးစီရင်ခံစာအရတဲကန္တရာမြေဒီပိုကျပြန့်လာဖို့ရှိကြောင်းခမန်းဖော်ပြထားတာပါကဘာတဝမ်းမြေဧရိယာ40ရာခိုင်နှုန်းလောက်ပျက်စီးနေပြီးစိုက်ပျိုးရေးစနစ်ရေစီမံခန့်ခွဲမှုမိုင်းတွင်းလုပ်ငန်းလူနေအိမ်ယာတိုးချဲ့မှုစတာတွေကြောင်းဒီလိုအခြေအနေတွေပေါ်ပေါက်လာတာလို့အစီရင်ခံစာမှာဖော်ပြထားပါတယ်ဂျော်ဒန်နိုင်ငံက6တွေ့လာတဲ့ဘာတီးယားဒေသနေတဘာဝပတ်ဝန်းကျင်ရေလှုပ်ရှားတက်ကြွသူတွေကလည်းမြေယာထပ်ပြီးမပြည့်စည်အောင်ကြိုးပမ်းနေကြပါတယ်
Jordan is mostly arid and semi arid
ဂျော်ဒန်နိုင်ငံဒေသအများစုက6တွေ့ပါတယ်မြေ area 90ရာခိုင်နှုန်းလောက်ကအဲ့ဒီလို6တွေ့မြေတွေဖြစ်ပြီးတော့10ရာခိုင်နှုန်းလောက်မှာတစ်တော်တွေရှိပါတယ်ဒါကြောင့်လဲမြေတွေခြုံနေပေါက်တဲ့နေရာပဲဖြစ်ဖြစ်တစ်တော်တွေရှိတဲ့နေရာပဲဖြစ်ဖြစ်မြေ area အများစုကပျက်စီးလာတာပ
ါဝါဒီလူမှုအဖွဲ့ကဥရုယာဒီပြောင်းလဲမှုဒဏ်ခံနိုင်မဲ့မြေယာပြုပြင်ထင်းထင်းရေးလုပ်ငန်းလုပ်ကိုင်နေတာဖြစ်ပါတယ
် Most of the water
ရန်နိုင်ငံထဲကမြေရိုင်းပြင်တွေပေါက်တဲ့ area အခြေအဝန်းကြောင့်ဒီအပိုင်းကိုအာရုံစိုက်ပြီးတော့ဖုံဆိုးမြေတွေမှာအဲ့ဒီမြက်တွေပြန်ဆက်ရင်ကောင်းမယ်လို့စဉ်းစားဖြစ်တာပါဒါမှပဲမြေယာတွေပြန်ပြီးတော့ပြုပြင်ထင်းထင်းနေမှာဖြစ်ပါတယ်ဒေသမျိုးရဲ့အပင်တွေစိုက်ထားရင်မြေအောက်ရေတွေလည်းပြန်ပြီးတော့ပြည်လာမှာဖြစ်ပါတယ
်ပျက်စီးလာတဲ့မြေတွေပြုပြင်ထင်းထင်းရေးကစီးပွားရေးအတွက်လည်းအထောက်အကူဖြစ်စေနိုင်ပါတယ်ဥရုယာဒီပြောင်းလဲမှုအကျိုးဆက်ကိုအာယုံဆိုင်ဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲအလုတ်ကင်သစ်တွေပါဖန်တီးပေးနိုင်ပြီးလူအပ်ချက်များတဲ့လူမှုအသိုက်အဝန်းတွေအတွက်လည်းစာနာရိတ်ခါအရေးဖြည့်ရှင်းပေးရာရောက်ပါတယ်။ဘာဒီယာဟာဂျော်ဒန်နိုင်ငံမှာအခြေဆုံးဒေသဖြစ်ပြီးတောင်ကုန်းနေနဲ့အနောက်ဖက်တောင်တန်းတွေအထိရောက်ပါတယ်။ဒီဒေသမှာမိုးရွာလိုက်တိုင်းမိုးရေအများစုကတခြားနေရာတွေကိုစီးထွက်ကုန်ပြီးရေလောင်တမန်အထိစီးဆင်းလာတဲ့ရေအများစုကလည်းရင်ငွေတွေပြန်ကုန်တာများတယ်လို့မူဆာကပြောပါတယ်ဒါကြောင့်လဲမိုးရွာချတဲ့နေရာမှာတွင်ရေဝတ်နေအောင်လုပ်ပြီးအရည်သွေးမြင့်အပင်မျိုးစေ့တွေချထားဖို့အလွန်အရေးကြီးတယ်လို့လဲသူကပြောပါတယ်ဝါဒီအဖွဲ့ကပြိုးပင်လုပ်ငန်းအတွက်အမျိုးသမီးတွေကိုခန့်ထားပါတယ်ဆာဟာပြိုးပင်လုပ်ငန်းမှာတစ်နှစ်ကိုပြိုးပင်တသိန်းခွဲထွက်ပြီးအချင်းပြည့်ဝန်တန်း၅ဦးနဲ့တနည်းကိုရာသီအလုတ်သမား1000လောက်အလုတ်ပေးထားနိုင်ပါလ
ေ။ကျမတို့ကဘာစီယာစာရီပါတရိစံမွေးမြူရေးလဲလုပ်ပါတယ်။ဒါကြောင့်မြက်ပင်တွေပေါက်တဲ့ဒေသကိုကူးဆိုက်ရပါတယ်။အဲ့ဒီနေရာတွေဘလောက်အရေးကြီးတယ်လဲဆိုတာကိုဒေသခံတွေကြအသိပညာပို့ပေးဖို့လိုပါတယ်။အဲ့ဒီနေရာမှာတရိစံတွေရဲ့စကြက်မြေတွေလည်းဖြစ်တဲ့အတွက်တဲကန်နိုင်ရတွေကျေမလာအောင်လုပ်ရမှာပါ။ဒီလိုမလုပ်ရင်တော့အချိန်နဲ့အမျှဖုံးဆိုးမြေတွေကကျေလာပါလိမ့်မယ်။
ဂျော်ဒန်နိုင်ငံကအဲ့ဒီလိုဒေသမှာနစ်စင်မိုးရေခြင်းကဖြမ်းမြ200မီလီမီတာတောင်မရှိဘူးလို့အီကာရာစိုက်ပျိုးရေးသုတေသနဌာနကပြောပါတယ်။စကြက်မြေတွေကိုအလွန်အကျွံအသုံးပြုတာအပါအဝင်ဥရုယာဒီပြောင်းလဲမှုကြောင့်ဂျော်ဒန်နိုင်ငံမှာဖုံးဆိုးမြေတွေတိုးလာတာလို့လည်းပြောပါတယ်။ဝါဒီအဖွဲ့ရဲ့လုံခြုံရေးအစီအစဉ်တွေထဲမှာဒေသမျိုးရင်းအပင်၄မျိုးကိုမြို့တော်အာမန်အရှိဘက်56မိုင်အကွာလောက်မှာရှိတဲ့ဆဘာဘေးမဲ့တောထဲမှာစိုက်ပျိုးဖို့လည်းပါပါတယ်။စင်းဆိုတဲ့မြေတွေကတဲကန္တရာကျဲမလာအောင်လဲဟန်တားနိုင်သလိုမြေအောက်ရေတိုးလာဖို့အတွက်လဲအထောက်အကူဖြစ်ပါတယ်။ဇီဝကေဟစနစ်တစ်ခုမှပါတဲ့အင်းဆက်ပိုးမွားနဲ့တရိတ်ဆန်တွေမကရေရရှိရေးကိုပါဝါဒီကဆောင်ရွက်နေကြတာဖြစ်ပါတယ်။ဒီကြိမ်သာရေလောင်းမှုလိုတဲ့လက်ရှိစိုက်ထားသမျှအပင်8500ခန့်လုံးရှင်ပါတယ်။ရေရှားတဲ့နိုင်ငံမှာနေထိုင်တဲ့လူဦးရေက 1.3 ဘီလီယံရှိတယ်လို့လဲကုလသမဂ္ဂရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါကြောင့်လဲစနေခါပြလတ်မှုမဖြစ်မနေနေရပြောင်းရွှေ့မှုနဲ့ဥရုယာတိပြောင်းလဲမှုကြောင့်ရောမြေယာစီမံခန့်ခွဲမှုအားနည်းနေစေဖြစ်တဲ့အတွက်ကြောင့်ပါအပင်နဲ့တရိတ်ဆန်မျိုးစိတ်တွေရှင်တန်ရေးပုံမိုခက်ခဲလာမယ်လို့လည်းအစိုးရခန်းစာမှာတတိပေးထားပါတယ်။လာမယ့်2030ခုနှစ်အရောက်မှာမိုးခေါင်ရေရှားမှုကြောင့်နေရစွန့်ခွာရသူတန်း900ဝန်းကျင်ရှိမယ်လို့လည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။ဒါကြောင့်လည်းဖွံ့ဖြိုးဆဲတိုင်းပြည်တွေမှာတဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောင်လျှော့ရေးနဲ့ပြုပြင်ရေးပေါ်မအကောင်းလာအောင်ရမုံငွေတွေပို့ချပေးထားဖို့ UNCCD ရဲ့အစီရင်ခံစာမှာတိုက်တွန်းထားပါတယ်။တင်းတော်တဲ့ရမုံငွေတွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပုံမကောင်းမွန်တဲ့ရေစီမံခန့်ခွဲမှုနဲ့ခင်မီစက်ပြိုးရေးနည်းလမ်းတွေလုတ်ကင်လာမယ်ဆိုရင်ဇီဝကေဟစနစ်ပျက်စီးမှုနှုန်းကျဆင်းလာပြီးမြေအီအသွေးကောင်းမွန်လာနိုင်တဲ့အတွက်တည်နံတွေအထွက်တိုးလာနိုင်တယ်လို့လည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။အဲ့ဒီလိုအကျိုးရလဒ်မျိုးကိုအာဖရိကမြောက်ပိုင်းနဲ့ Sub-Saharan Africa အရှေ့လယ်ပိုင်းနဲ့လက်တင်အမေရိကနိုင်ငံတွေမှာတွေ့မြင်ခံစားရလိမ့်မယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ဂျော်ဒန်နိုင်ငံလိုပဲမက္ကဆီကိုအမေရိကန်နဲ့ဘရာဇီးအပါအဝင်ညီယာထင်းသိမ်းရေးစုပေါင်းလုပ်ကိုင်နေတဲ့အာဖရိကတိုက်ထက်က Great Green Wall အစီအစဉ်ပါ17နိုင်ငံတို့ကလည်း တဲကန်တရမြေကျဲပြမလာရေးအတီးတီးဆောင်ရွက်နေကြတာဖြစ်ပါတယ်ခင်ဗျာ
ချိုရာနိုင်ငံတဲကတဲကန်တရမြေတွေကျဲမလာရေးဆောင်ရွက်နေတဲ့အကြောင်းကိုစောဝင်းလိုင်းတင်ပြသွားတာပါရှင်ခုတော့ဘရာဇီးနိုင်ငံတဲကအီယာမ5ဂျီတွေအကြောင်းတင်ပြပါမယ်ဘရာဇီးနိုင်ငံကအမေဆုံတောထဲမှာပျောက်ကွယ်နေခဲ့တဲ့အီယာမ5ဂျီတွေပြန်တွေ့လာနေရပါတယ်ပေါင်ချိန်440အထိအလေးချိန်ရှိတဲ့ဥပဒေမဲ့အလွန်အကျွံဖန်စီရာကမြို့ရုံးလူနေပါဖြစ်ခဲ့ရတဲ့အမေဇုန်တစ်တော်ကြီးကငါကြီးတွေကိုတီတက်ခံတိုင်းရင်းသားတွေအကူအညီနဲ့ပြန်လဲထိန်းသိမ်းခဲ့တာပါ။ AP သတင်းဆောင်မကိုအခြေခံပြီးတော့ကိုအောင်လင်းဦးတင်ပြထားပါရရှင်
။ဘရာဇီးနိုင်ငံမှာဥပဒေမဲ့ငါဖန်စီမှုတွေများပြားသလိုထိန်းသိမ်းဆောက်ရှောက်ထားတဲ့တောတောင်တွေမှာတရားမဝင်တစ်ခုတ်လဲမှုတွေပြီးရင်ဒုတိယအများဆုံးရာဇဝတ်မှုလည်းဖြစ်ပါတယ်။ဒီအတွက်လဲဖီရာရူကူအီယာမငါကြီးတွေကိုထိန်းသိမ်းဆောက်ရှောက်တဲ့ဒေသခံတွေရဲ့ကြိုးပမ်းမှုတွေကိုတပတ်တလန်းကအကူအညီပေးနေတယ်လို့အမေရိကန်နိုင်ငံကအကူအညီပေးရေးအစီအစဉ် USAID ရဲ့ဘရာဇီးနိုင်ငံဆိုင်ရာဒါရိုက်တာထက်ကားကပြောပါတယ
် We're working with them with the Peter Ruku fish which is a very large fish that was almost extinct about 20 years ago
ဘုံငယ်နှစ်ပေါင်း20လောက်ကမျိုးတွန်းလူနေပါဖြစ်ခဲ့တဲ့ပီရာရူကူအီယာမ5ကြီးတွေကိုထိန်းသိမ်းရမှာကျွန်တော်တို့လက်တွဲကူညီနေပါတယ်အွေရောက်တဲ့ငါးကြီးတွေရဲ့30ရာခိုင်နှုန်းလောက်ကိုသာဖမ်းဆီးတဲ့အစီအစဉ်ကြောင့်အခုခါကောင်းရီတိုးလာနေသလိုဒေသခံတွေလည်းဈေးကွက်မှာပိုရောင်းချလာနေပါတယ
်လူပေါင်း3000ခွဲလောက်အမိပြုနေရတဲ့ဟိုဟာမြစ်ထဲမှာပီရာရူခုငါးကြီးတွေကိုထိန်းသိမ်းဆောက်ရှောက်တဲ့အနေနဲ့အရေးအတွက်ကန့်သက်ဖမ်းဆီးပြီးနှစ်စဉ်မြေကြီးအနေဆုံးရောက်လေရှိတဲ့စက်တင်ဘာလလောက်မှာဖမ်းဆီးလေရှိပါတယ်ထူးထူးခြားခြားရင်းမျက်နှာပြင်ပေါ်ကိုတက်ပြီးအသက်ရှူလေရှိတဲ့ပီရာရူခုငါးကြီးတွေကိုတော့ဒေသခံငါးဖမ်းသမားတစ်ယောက်နဲ့သူ့တေသီတစ်ယောက်ကဆောင်ကြည့်ရေးတွက်လေရှိကြရာကအခုခါဒီနည်းကိုဆွေးရကလည်းလက်ခံလာပါပြီ။ငါးကောင်ကြီးမှတ်တမ်းတင်တဲ့အစီအစဉ်ကိုတော့အတိမတ်ပြုလက်မှတ်ရထားတဲ့ငါးဖန်သမားတွေကနှစ်စဉ်လုပ်လေရှိပါတယ်။တတ်မှတ်ထားတဲ့နည်းမြေတွင်းကငါးတွေရဲ့30ရာခိုင်နှုန်းကိုသာဖန်ဆီးဖို့လေဥပဒေနဲ့ပြဋ္ဌာန်းထားတာပါ။ငါးတွေကိုထိန်းသိမ်းဆောက်ရှောက်မှုတွေကိုတော့အဆက်မပြတ်လုပ်ဖို့လိုတယ်လို့လည်းမီဒီယိုဟူဝါထိန်းသိမ်းလုပ်ငန်းအကြီးအကဲမနိုဆီလ်ဗာတကွန်ဟွာကပြောပါတယ်
Então essa é uma atividade o ano inteiro, que é a parte de monitoramento e uma atividade que requer muito
São dia ရဲ့အလုပ်ကတစ်နှစ်ပတ်လုံးလုပ်ရပါတယ်။တည်တည်ကြကြဖြစ်အောင်လဲစနစ်ကြတဲ့အခြေခံအဆောက်အအုံတွေလိုအပ်ပါတယ်။ကျွန်တော်တို့ဖလီတွေမှာတော့ဓာတ်ဆီမသုံးပါဘူး။ငါးတွေအတွက်ညဉ့်ဉန်းမှုတွေဖြစ်မှာဆိုတာကြောင့်ဒန်းဝိတ်လောင်စာကိုပဲသုံးပါတယ်
။အကန့်အသတ်နဲ့ငါးဖက်နဲ့အစီအစဉ်ကြောင့်ကောင်းရီတဖြည်းဖြည်းပြန်တိုးလာရမှာ2011ခုနှစ်တုန်းကဒေသတွင်းမှာကောင်းရီ1335ကောင်ပဲရှိခဲ့ရတာကပြည်ရဲ့နှစ်ထဲမှာတော့4092ကောင်ထိမှတ်တမ်းတင်နိုင်ခဲ့ပါတယ်။တခြား5ကောင်တွေမပါပဲအီယာမ5ကြီးတွေကိုပဲဖမ်းဖို့ဒေသခံတွေကပိုက်ကျဲကျဲကြီးတွေကိုကိုယ်တိုင်ဖန်တီးကြရပါတယ်။ငါးတွေကိုရောင်းချရကနေရရှိလာတဲ့ဝင်ငွေတွေကိုလည်းဒေသခံလူမှုတိုင်းဝန်းအတွက်ခွဲဝေသုံးစွဲကြပါတယ်။ဖမ်းဆီးရမိတဲ့ငါးတွေကိုတော့ဆာပေါလိုဘရာဇီးလီးယားပါဝင်မြို့ကြီးတွေထိတင်ပို့ရောင်းချပါတယ်။ထုတ်လုပ်မှုလုပ်ငန်းတွေအားလုံးကိုတော့ဒေသခံအဖွဲ့အစည်းဖြစ်တဲ့ Espro ကတာဝန်ယူရကြောင်းကြားပွဲစားတွေအမျက်ထုတ်မဲ့ရန်ကလည်းကင်းဝေးသွားပါတယ်ပီရာရူကူအီယမ5ကြီးတွေရှိရာမီရီယိုဟူဝါဒေသဟာအခုချိန်ထိတော့တစ်တောပြုံးတိမှုဘေးကကင်းလွန်နေသလိုအမေဇုန်တစ်တောကြီးမိဖေးသစ်နဲ့ထင်မှာမပါပဲလွတ်မြောက်ခဲ့ပါတယ်ဒါမှမဟုတ်အမေဇုန်တစ်တောမိဖေးကြောင့်မိခိုးတွေဖုံးလွှမ်းနေတာကြောင့်ချင်းချောက်မှုအန္တရာယ်တွေကတော့ရှိနေဆဲဖြစ်ပါတယ်ခင်ဗျာ
အမေဇုန်တတော်ကြီးထဲကအီယာမ5ကြီးတွေအကြောင်းကြောင်းလင်းဦးတင်ပြသွားတာပါရှင်။သတ္တရှင်များရှင် VOA ကထုတ်လင့်ထားတဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့ website မှာစာသားနဲ့လည်းဖတ်ရှုနိုင်ပါတယ်။ VOA ကထုတ်လင့်ပေးနေတဲ့ကျန်းမာရေး၊သိပ္ပံနဲ့နေပညာ၊အမျိုးသမီး၊ blogger တွေပြောသမျှမြန်မာအရေးသုံးသပ်ချက်စတဲ့သတင်းပစင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။မကြာခင်မှာ VOA ကထုတ်လင့်သွားမယ့်သတင်းပစင်ငနာတွေကိုလည်းဆက်တိုက်ကြဖို့ရှိပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါမယ်လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းမှာတောသားရှင်များ CPU အင်မာပိုင်းရဲ့အင်ကားနေမနက်ခင်းအစီအစဉ်တွေကိုမနက်6:00နာရီတိလိုင်းဒိုမီတာ3049နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့သတင်း6မှတ်စုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တိုင်အောင်သတင်းလွန်အပစင်ငါးတော့တွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။အရင်ဆုံးသတင်း6မှတ်စုနဲ့ဆက်ရအောင်ပါ။ပြည်ပရောက်မြန်မာနိုင်ငံသားတွေနိုင်ငံခြားငွေနဲ့လစာကိုပြည်ရင်းဖက်ကိုလွှဲရင်တဒေါ်လာကိုကျပ်30ထပ်ဆောင်ပေးမယ်။ထိုင်းနယ်စပ်ကတွင်းကုံအတွက်လဲဗန်စနစ်ကိုပဲတုံးတော့မယ်ဆိုတာလို့ထုတ်ပြန်ချက်တွေအပေါ်အမြင်အမျိုးမျိုးရှိနေပါတယ်။ရန်ကုန်ကသတင်းထောက်မစုကိုခုသားညုံကတင်ဆက်ထားပါတယ်ရှင
်။ဒီဘောရုံမြန်မာနိုင်ငံသားတွေရဲ့နိုင်ငံခြားငွေနဲ့ရတဲ့လုခလာစာဝင်ငွေတွေကိုမြန်မာနိုင်ငံကိုပြန်ပို့မယ်ဆိုရင်အမေရိကန်ဒေါ်လာကိုမြန်မာငွေကျပ်30ထပ်ဆောင်းပေးမယ်ဆိုပြီးတော့မြန်မာနိုင်ငံဘူပန်ကအောက်တိုဘာလ28ရက်နေ့ကကြေညာချက်ထုတ်ပါတယ်။ဒါလို့ပြန်ပို့တဲ့နေရာမှာနိုင်ငံခြားသုံးငွေအကြောင်းဝယ်လိုင်စင်ရဗန်တွေကနေလွှဲပို့ဖို့လိုအပ်တယ်လို့အခုထပ်ဆောင်းပေးမယ့်ငွေကိုငွေထုတ်ယူတဲ့နေ့မှာချက်ချင်းထက်သွင်းပေးမှာဖြစ်ကြောင်းလည်းကြေညာထားပါတယ်။ဒါလို့အပိုဆောင်းပေးဖို့အတွက်ဘူပန်ဘက်ကအောက်တိုဘာလ28ရက်မှာပုဂ္ဂလိကဗန်တွေကိုညွှန်ကြားခဲ့ပါတယ်။ဒါပေမဲ့လည်းဘူပန်ကအပိုဆောင်းပေးမယ့်ပမာဏဟာညညွှန်းငွေလဲလဲနှုန်းအပေါ်မှာထပ်ဆောင်းပေးမှာလားဗန်ရီကပြီးတဲ့ငွေလဲနှုန်းအပေါ်မှာပိုဆောင်ပေးမှလားဆိုတာကတော့ရှင်းလင်းမသိရသေးပါဘူး။ပြီးခဲ့တဲ့လတွေတုန်းကတော့တင်မောသားတွေကိုပြင်ပငွေလဲနှုန်းအတိုင်းဗန်တချို့ကလဲပေးခဲ့တယ်လို့တင်မောကုမ္ပဏီတစ်ခုရဲ့ရရှိသူကပြောပါတယ
်။ဟိုသူကလဲနှုန်းတော့ထုတ်တယ်ဆိုတော့ထုတ်လိုက်တဲ့အခါမှာဗန်ချင်းချင်းနဲ့မပါဘူးတော့နောက်မှချင်းချင်းတင်လိုက်ပို့တော့နော်။ခုလောလောဆယ်အဲ့တော့ဆိုင်လို့ပေါ့ကျွန်တော်ဒီကျွန်တော်တော့သူကသုံးတော့နေပြီခုဒီအောက်တိုဘာမှာ2005နဲ့2006နဲ့အဲ့လိုကျောပေါ်နေတယ်ပြလာတော့။ဟုတ်လားကျွန်တော်ဒီမှာစကားဝင်လာတဲ့အခါကျတော့30ပေးလားမပေးလားတော့ဒါတော့အဲ့လိုမှမသိဘူးနော်။
ဘူပန်ကနေပြီးတော့ထုတ်ပြန်တဲ့ထပ်ဆောင်းငွေပေးမဲ့စီစဉ်ဟာနိုဝင်ဘာလ1ရက်နေ့မှာစတင်တက်ရောက်မှာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ကသွင်းကုန်လုပ်ငန်းတွေမှာလည်းနိုဝင်ဘာလ1ရက်နေ့ကစပြီးတော့ဗန်စနစ်ကိုပဲအသုံးပြုသွားတော့မယ်လို့ကုန်သွယ်ဥစည်းထဏာကအမိန့်ထုတ်ပါတယ်။ဒါလို့ဆုံးဖြတ်ရတာဟာနိုင်ငံတကာငွေကြေးခွာခြားမှုစောင့်ကြည့်ရေးအဖွဲ့ FATF ရဲ့အစီအစဉ်အပေါ်မှာလိုက်နာမှုတွေပိုပြီးတော့အားကောင်းအောင်လှုပ်ဆောင်တာဖြစ်တယ်လို့ကုန်သွယ်ဥစည်းရဲ့ကြေညာချက်ထဲမှာရေးသားထားပါတယ်။ငွေပေးချေတဲ့အခါမှာအရင်ကလိုဗန်စနစ်ကိုပဲအသုံးပြုမယ်ဆိုရင်အရင်ကလိုပုဂ္ဂလိကဟွန်ဒီငွေလဲစနစ်တွေထက်အဆင့်တွေပိုလာတာအချိန်ကျညာတာတွေဖြစ်လာနိုင်တယ်လို့လုံငန်းရှင်တချို့ကဗီဒီယိုကိုပြောပါတယ်။အထူးသဖြင့်ကထိုင်းကနေပြီးတော့ကုန်ပစ္စည်းတွေကိုအကျွေးနဲ့မှာယူနေရတဲ့လုံငန်းရှင်တွေအတွက်ပိုပြီးတော့ခက်ခဲသွားနိုင်တယ်လို့ထိုင်းမြန်မာနယ်စပ်လုံငန်းရှင်တွေကပြောပါတယ်။
ဒီမှာဒီကအဆင့်ကိုလိုက်လို့ဆိုတာသူတို့ရှိနေတယ်။ဒီမှာရေသာပေးနိုင်ပြီးသွားလားဟုတ်ဒါပြီးသွားတယ်ဆိုတော့ဒါသူလုံးသွားပါတော့ဒါကတော့ပြီးသွားပဲတဲ့ဒီလူတွေကလည်းတကယ်သိတယ်သူရှိတယ်တကယ်တော့ရောက်တဲ့လူတွေသူတို့အဆက်တွေအတွက်သူတို့ပါတော့တော့ခါလာပြီးတော့မရောက်တဲ့ခါတို့ဘယ်တော့မှမသိပဲပြောရတဲ့အနေအားလို့ဒီလိုပေါ့နော
်ဘတ်စနစ်ကိုပဲတုံးပြီးတော့တွင်းကုန်အတွက်နိုင်ငံခြားငွေကြိုတွင်းဖို့ဆိုတာမှာပို့ကုန်ကရတဲ့ငွေကိုအရင်ဆုံးရှားမှာဖြစ်ပါတယ်ငွေလဲနှုန်းမတည်ငြိမ်တာကြောင့်ဒီကိစ္စအတွက်နေဆက်ကုန်သူတွေကြားမှာညှိနှိုင်းဆွေးနွေးနေကြရတယ်လို့တွင်းကုန်လုံငန်းရှင်တဦးက VOA ကိုပြောပါတယ
်။ငွေကျိုးဝယ်ရတော့မှာတော့ကျွန်တော်ဒီငွေရလိုင်းတစ်ခါကြီးအကြောင်းလေးတင်ပါတယ်။ဒီနေ့ဆိုရင်လည်း6300ဖြစ်သွားလိုက်6500ဖြစ်သွားလိုက်6300ဖြစ်သွားတယ်အဲ့လိုတင်ပါတယ်။တိုင်းငွေနေနေတယ်။အဲ့ဒီကအတွက်ရောအခုအလုံးအလုံးဒီတိုင်းနဲ့အင်းလာမှာနော်။ဒီလိုတော့ကျွန်တော်ပါတော့အဲ့လိုရှိတယ်။ဟုတ်ကဲ့။
စစ်တပ်ကနေပြီးတော့အာဏာရယူပြီးတဲ့နောက်မှာလုပ်ငန်းရှင်တွေကိုနိုင်ငံခြားငွေကန်ဆောင်အသုံးပြုခွင့်နဲ့ပတ်သက်ပြီးတော့ဘူပန်ကနေပြီးတော့ကန့်တတ်လာပါတယ်။ပြီးခဲ့တဲ့2021ခုနှစ်ကုန်ပိုင်းမှာပုဂ္ဂိုလ်သွင်းကိုလုတ်ကင်နေတဲ့ကုမ္ပဏီအများပြားကိုဝင်ငွေစစ်ဆေးမှုတွေလုပ်ပါတယ်။ပုဂ္ဂိုလ်ကရတဲ့နိုင်ငံခြားငွေတန်း900ကျော်ကိုစင်းရှင်းပေးဖို့ကုမ္ပဏီ600ကျော်ကိုဘူပန်ကသတိပေးခဲ့ပါတယ်။ကုမ္ပဏီကြံပေးလုပ်ငန်းတွေအနေနဲ့ခုနောက်ပိုင်းမှာလုပ်ငန်းဖျက်သိမ်းစင်းရှင်းလင်းတာတွေပိုပြီးတော့လုပ်လာတယ်လို့ကုမ္ပဏီရေးရာကြံပေးလုပ်ငန်း MES မှာလုတ်ကင်နေသူတွေက VOA ကိုပြောပါတယ်။နိုင်ငံတကာရဲ့အရေးယူပိတ်ဆို့မှုတွေကိုစိုးရင်လာတာကအခုလိုမျိုးနိုင်ငံခြားကုမ္ပဏီတချို့လုပ်ငန်းတွေဖျက်သိမ်းနေရတဲ့အဓိကအကြောင်းရင်းဖြစ်တယ်လို့ကုမ္ပဏီရေးရာကျွမ်းကျင်သူတွေကပြောပါတယ်။ဒီလိုမျိုးလုပ်ငန်းဖျက်သိမ်းနေတဲ့ကုမ္ပဏီတွေကိုနိုင်ငံတကာကလှူဒါန်းတဲ့ရန်ငွေနဲ့လဲပတ်နေတဲ့ကုမ္ပဏီတွေပါတယ်လို့ပဲနိုင်ငံတကာရဲ့အရေးယူပိတ်ဆို့မှုတွေကြောင့်ဆက်ပြီးတော့လဲပတ်လို့မရတော့တဲ့လုပ်ငန်းတွေလည်းပါနေတယ်လို့ ကုမ္ပဏီမှတ်ပုံတင်ဝန်ဆောင်မှုလုပ်ငန်း MBS ရဲ့တာဝန်ခံတဦးကပြောပါတယ
် Based on ကျွန်တော်ရဲ့ client မှာပဲရှိနေဆိုလို့ရှိရင် new investment လုပ်တဲ့ဟာကဒီ after group မှာဆိုတော့တစ်ခုလောက်ပဲရှိပါတယ်ချက်သိမ်းနေရာတောင်ဖြစ်သွားတယ်ချက်သိမ်းနေရာဟိုမနေ့ဆုံး10ခု15ခုအဲ့လိုတွေဖြစ်တယ်ပေါ့နော်ဆိုတော့ချက်သိမ်းကိုပို့ပြီးတော့ဟို more focus ထားပြီးတော့ဟိုလုပ်ပေးနေရတာဖြစ်တယ်ပေါ့နော်အဲ့ဒါတော့သင်ကောင်းကြရပါ
ငွေကြေးမှုအရအပြောင်းလဲများတာငွေလဲနှုန်းမတည်ငြိမ်တာပို့ကိုအမှားအော်ဒါမရတာတွေကပြည်တွင်းကနိုင်ငံခြားကုမ္ပဏီတွေနဲ့ NGO ခြေပြု project တွေရင်ဆိုင်နေရတဲ့အဓိကစိန်ခေါ်မှုတွေဖြစ်တယ်လို့လုပ်ငန်းရှင်တွေကပြောကြပါတယ်။တချို့တရုတ်ကုမ္ပဏီတွေကတော့လုပ်ငန်းဖျက်သိမ်းတဲ့ကုန်ကြစည်းနဲ့နိုင်ငံအခြေတီကိုဆက်ပြီးတော့စောင့်ကြည့်နေတယ်လို့ကုမ္ပဏီစီးရင်ရှင်းလင်းဖျက်သိမ်းအရာရှိတူဦးဖြစ်တဲ့ဦးအောင်မြင့်ထွန်းကပြောပါတယ်။
နိုင်ငံခြားကုမ္ပဏီဆက်များကတော့သူကဘယ်လိုဖြစ်နေလဲဆိုတော့စောင့်ကြည့်နေသေးတယ်ပေါ့ဗျာ။ဖျက်လိုက်တဲ့ကုန်ကြစည်းတွေအများကြီးတယ်ကြည့်ကြ။ဆိုတော့ညီမကကုမ္ပဏီထားတာကဒါမှဆက်နေတင်ရရင်ကုမ္ပဏီဆိုင်ယူတာနဲ့ပြီးတော့တကယ်ပြီးပြရတာနဲ့သဘောများတယ်အဲ့ဒါကြောင့်မကြိုက်အဲ့ဒါသူတို့နေဆက်ညာစောင့်ကြည့်နေသေးပေါ့ဗျာအဲ့လိုပေါ့အဲဒီနိုင်ငံရေးရှင်တွေပါလေကိုအဲ့လိုပေါ့ကျွန်တော်ဘက်ကတော့ဒီဆိုင်နာပုံများတာအဲ့လိုပေါ့ကိုဆိုင်နာဆိုတော့အဲ့လိုသူတို့အခြားဥရောပဆိုင်တော့နည်းနည်းတော့ဟောပြုပေးပါကြော်ရတာရေးသိချင်မဟုတ်ဘူးဆိုတော့ဒီဖြတ်သိမ်းနေချက်ချင်းထွက်မယ်ဆိုတဲ့ဟာတွေနေပါတယ်နော်ဟုတ်
ကုမ္ပဏီစီးရှင်းလေးဖြတ်သိမ်းတာတွေနဲ့အတူလူမွေးစင်းခံယူလျှောက်ထားမှုတွေကလည်းရှိနေပါတယ်။ကုမ္ပဏီဖြတ်သိမ်းတဲ့လုပ်ငန်းတွေထဲမှာပြပအထည်ချုပ်လုပ်ငန်းတွေပါသလိုအများစုကတော့ဝန်ဆောင်မှုပြီးတဲ့ပြပကုမ္ပဏီတွေဖြစ်ကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းထဲမှာပဲမြန်မာနိုင်ငံကိုနိုင်ငံတကာငွေကြေးခွာခြားမှုစောင့်ကြည့်ရေးအဖွဲ့ FATF ကအမိမဲစင်းတက်မှတ်လိုက်လို့နိုင်ငံတွင်းစီးပွားရေးလုပ်ငန်းတွေကမောက်ကမဖြစ်ကုန်မှာကိုစိုးရိမ်ပူပန်မှုတွေရှိနေပါတယ်။စစ်ကောင်စီဘက်ကတော့အမိမဲစင်းကနေပြီးတော့လွတ်မြောက်အောင်ဆောင်ရွက်သွားမယ်လို့ပြောထားပါတယ်။ဒါပေမဲ့လည်းအခုလိုမျိုးနိုင်ငံခြားငွေလေးလံမှုဆရာနဲ့ပတ်သက်လို့ထုတ်ပြန်ချက်တွေအပေါ်မှာရှင်းလင်းလင်းမရှိတာရှိတယ်လို့ပဲသဘောရမြင်တွေကလည်းမျိုးမျိုးရှိနေတယ်ဆိုတာဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုစီစဉ်ကနေပြီးတင်ဆက်လိုက်ရပါတယ်ခင်ဗျကျွန်တော်တားညူပ
ါပြည်ပငွေကြေးလဲလဲခွင့်ပေါ်အမြင်တွေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့ထားတာကိုကိုသားညူဦးတင်ဆက်သွားတာပါရှင်အခုတော့စီးပွားရေးအစီအစဉ်ကိုတင်ဆက်ပေးကြပါတယ်တိုက်ပွဲတွေရှိနေတဲ့ရခိုင်ပြည်နယ်ရင်းကိုစားနပ်ရိက္ခာနဲ့ဆေးဝါးအပအဝင်ကုံစီတည်ယူမှုကိုစစ်ကောင်စီဘက်ကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာကြောင့်ပြည်နယ်ရင်းမှာကုံစင်းနှုံတက်တဲ့ဒဏ်ခံနေရတယ်လို့ပဲကုံစီရှာပါမှုနဲ့လည်းကြုံနေရပါတယ်။တချိန်တည်းမှာပဲရခိုင်ပြည်နယ်ရင်းမြို့နယ်6ခုမှာကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ WFP ရဲ့ထောက်ပံ့ကူညီမှုကိုလည်းစက်တင်ဘာလလယ်ကတည်းကစစ်အာဏာပိုင်တို့ကရဆိုင်ထားတာပါ။ရခိုင်လူမှုရင်ဆိုင်နေရတဲ့စာဝန်တွေရဲ့အခြေအနေကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတင်ရင်ထက်ကအစူစီတင်ပြထားပါရရှင
် In Rakhine indiscriminate attacks and the use of landmines and mortar shellings as well as tight
ရခိုင်ပြည်နယ်ရင်းမှာမစင်မချင်းတိုက်ခိုက်မှုတွေမြေမြုံမိုင်းနဲ့လက်လက်ကြီးအသုံးပြုမှုတွေနဲ့အတူလုံခြုံရေးဆိုင်ရာတင်းကျပ်ဆောင်ရွက်မှုတွေနဲ့ဝင်းရောက်သွားလာခွင့်တပ်မြေကန့်သက်ချက်တွေကြောင့်လူတွေရဲ့အသက်ရှင်ရပ်တည်မှုမှာအန္တရာယ်သက်ရောက်စေသလိုအမှန်တကယ်လိုအပ်နေသူတွေထံကိုအကူအညီရောက်ရှိစေရမှာလဲအဟံ့အတာဖြစ်စေပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျရစ်ကအောက်တိုဘာလ3ရက်နေ့နယူးယောက်ကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲမှာအသိပေးပြောဆိုသွားတာပါရခိုင်ပြည်နယ်ရင်းမှာရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်လာတာနဲ့အတူပဲစစ်ကောင်စီဘက်ကရခိုင်ပြည်နယ်ရင်းကုံစီစီးဆင်းမှုနဲ့ခီးသွွာလာမှုတွေကိုတပ်မြေကန့်သက်ချက်အများအပြားချမှတ်ကျင့်သုံးနေတာပါကုလသမဂ္ဂရဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့ရခိုင်ပြည်နယ်ရင်းစာနာမှုအကူအညီဖြန့်ဝေမှုကိုခေတ္တရပ်ဆိုင်ထားဖို့စက်တင်ဘာလ15ရက်နေ့မှာပြည်နယ်အဆင့်အာဏာပိုင်တို့ကကျင်းညာချက်ထုတ်ပြန်တက်မြင့်ခဲ့ကြောင်းလဲ WFP ကသတင်းထုတ်ပါတယ် WFP ရဲ့အကူအညီတွေတက်မြင့်ခံရတဲ့ဒေသတွေထဲမှာဘူးဒီတောင်မောင်တော်ရတိတောင်မြောက်ဦးမင်းပြားနဲ့မြေပုံမြို့နယ်တို့ကခြေရွာ14ရာပါဝင်ပြီးဒါဆိုရင် WFP ထံကလစဉ်အကူအညီရယူနေသူ 23,000 တို့အလုံးအပေါ်တက်ရောက်ထိခိုက်စေတယ်လို့ဖော်ပြပါတယ်ကျူတင်ပြင်းစင်ဆောင်ရွက်တဲ့အနေနဲ့ရခိုင်ပြည်နယ်အလဲပိုင်းကအကူအညီရယူနေသူ 22,500 တို့ကိုတော့အောက်တိုဘာလအထိလုံလောက်အောင်ခွဲတန်းကိုနှစ်ဆတိုးပေးထားကြောင်းလဲ WFP ရဲ့အစီရင်ခံစာကဖော်ပြပါတယ်။ပြည်သူ့လွတ်တော်အမဟာဥဖေတန်းကလက်ရှိရခိုင်ပြည်နယ်တွင်အသောအလာတမ်းမြင့်ကန့်တတ်မှုတွေကိုအခုလိုပြောပြပါတယ
်။ပစ္စည်းတွေကိုလည်းကန့်တတ်လာတဲ့သူတို့ဘက်ကဟိုပစ္စည်းမျိုးကဒီပစ္စည်းမျိုးကအမျိုးနဲ့တမျိုးမပေရအလာရီရေချောင်းလိုင်းတွေကိုပိတ်တယ်အဲကားလမ်းတွေကိုပိတ်တယ် ဒီလူသားယူရာတွေကိုစစ်ဆေးရဲ့သွားလို့မရနိုင်အောင်ဖြစ်ပေါ့တမျိုးနဲ့တမျိုးတန်တယ်နဲ့တန်တယ်အဲအဲ့လိုကွန်ပျူတာကိုလုံးဝမပယ်ရတဲ့စာအုပ်တွေဆိုရင်လည်းအကန့်အသတ်နဲ့ပဲပယ်ရတယ်
2022ခုနှစ်ရဲ့အစောပိုင်းမှာအမေရိကန်ဒေါ်လာကို1800ကျပ်ပေါက်ဈေးနဲ့ရှင်းမယ်ဆိုရင်ဩဂုတ်လအတွင်းအမေရိကန်ဒေါ်လာကိုမှောက်ခိုဈေးလဲလှယ်နှုန်းက3500ကျပ်အထိရောက်ရှိခဲ့ပြီးမြန်မာချက်ငွေဈေးနှုန်းထိုးကျခဲ့ကြောင်းဒီလိုငွေကြေးမတည်ငြိမ်မှုကြောင့်အခြေခံစားသုံးကုန်ဈေးနှုန်းတွေကြီးမြင့်သွားစေကြောင်းကမ္ဘာစံနှယ်ရိက္ခာအဖွဲ့ကစက်တင်ဘာလအစဉ်ခန်းစာမှာဖော်ပြပါတယ်2022ခုနှစ်မတ်လအတွင်း WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့နဲ့ FAO စားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့တို့ပူးရဲကောက်ယူတဲ့အိမ်ထောင်စုစစ်တမ်းအရမြန်မာလူဦးရေရဲ့20ရာခိုင်နှုန်းလောက်ဖြစ်တဲ့ခမန်းခြေလူ17တန်းလောက်ဟာစားနပ်ရိက္ခာမလုံလောက်မှုနဲ့စူးစူးရွာရွာကျုံတွင်နေရကြောင်းလည်းဖော်ပြထားပါတယ် WFP ရဲ့ဈေးနှုန်းစောင့်ကြည့်မှုတွေအရဩဂုတ်လအတွင်းအခြေခံစားနပ်ရိက္ခာ30ဟာပြီးခဲ့တဲ့နှစ်ကာလတူနဲ့နှိုင်းယှဉ်ရင်54ရာခိုင်နှုန်းကြီးမြင့်လာတယ်လို့လေ WFP ရဲ့မြန်မာဆိုင်ရာအခြေအနေအစဉ်ခန်းစာကဖော်ပြပါတယ်။စားနပ်ရိက္ခာလုံခြုံမှုဟာအဓိကဆွေးရင်စရာကိစ္စတစ်ခုဖြစ်နေပြီလို့လေကုလသမဂ္ဂအတွင်းရမှုချုပ်ရဲ့ပြောခွင့်ရ Stephen Dujeris ကအောက်တိုဘာလ3ရက်နေ့နယူးယောက်ကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်။
Food security is also a major concern as
many. စားနပ်ရိက္ခာလုံခြုံမှုဟာအဓိကစိုးရိမ်စရာကိစ္စတစ်ခုဖြစ်ပါတယ်။အခြေခံကုန်စည်ဈေးနှုန်းတွေကြီးမြင့်လာတာကြောင့်မိသားစုအများအပြားဟာစားနပ်ရိက္ခာအလုံအလောက်ဝယ်ဖို့မတက်နိုင်ကြတော့ပါဘူးလို့ပြောသွားတာပါ။ကုန်စည်ရှားပါမှု၊ကုန်စည်နှုန်းကြီးမြင့်မှုတွေဟာရခိုင်မှာလက်ရှိကြုံတွေ့နေရတဲ့အကျက်အတည်းဖြစ်တယ်လို့လည်းပြည်သူ့လွတ်တော်အမတ်ဟောင်းဥဖေတန်းက VOA ကိုပြောပါတယ်။
ကျေတော့ဒီလိုလို့နော်ကျေတော့ဒီလက်မားတွေတုံးနေတဲ့ဓာတ်မျိုးဓာတ်တို့ဆောက်လို့ရပစ္စည်းတွေကအစပေါ့နော်။အော်ကျေတော့တခြားဒီတရားစစ်ပစ္စည်းတွေနောက်ဆုံးတော့ဆေးဝါးတွေပေါ့။အဲ့ဒီပစ္စည်းတွေကြတော့ဒီနည်းတစ်မျိုးမနဲ့ပတ်တမျိုးကြီးကပြောလို့မရတော့ဘူး။ဟိုမရှိတယ်လို့ကြီးကတက်သွားတယ်။ဒါတော့23ဆလောက်တက်သွားတယ်လို့ပြောလို့ရတာပေါ့ခင်ဗျာ။
ရခိုင်ပြည်နယ်ရင်းတိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေတိုးလာတဲ့အတွက်နေရာထိုင်ခင်းမလုံလောက်တာအပြင်တချို့နေရာတွေမှာရိတ်ခါပြက်လက်တာတွေပါကြုံနေရပြီလို့စစ်ဘေးဒုက္ခသည်တွေကိုကူညီသူတူကလည်း VOA ကိုပြောပါတယ
်ဒီလမ်းပိတ်ဆိုတော့ကုန်စည်နှုန်းတွေတဟုန်တော့မောင်းတဲ့တော့ကျွန်တော်တို့သူတို့အခြားမလျှောက်တော့အာလူတော့ဟိုဟာတော့မရောက်သေးလို့ဆိုတာပေဖို့တာအခက်ခဲရှိတယ်နောက်ပြီးသူတို့ကလည်းဝေစားမှလည်းဒါတွေကတော့အခက်ခဲရှိကြတယ်
ရခိုင်ပြည်သူတွေအတွက်တော့အလို့အကန့်အခွင့်အလန်းတွေကလည်းရှားပါတဲ့ထက်ရှားပါလာနေတာကြောင့်စိုးရိမ်စရာဖြစ်တယ်လို့လည်းလွတ်တော်အမဟောင်းဥဖေတန်းကအခုလိုထောက်ပြပါတယ
်ဒီနေရာကလမ်းပြောက်သွားတာပေါ့ဗျာနော်လမ်းပြောက်သွားတယ်အပြင်ကလည်းဟိုပြည်သက်ပြည်သူတွေကလည်းအလို့အကန့်ရှားပါတယ်ပေါ့ဗျာအလို့အောက်တန်းစီအလို့လောက်တော့မှအာကျွန်တော်အင်တာဗျူးရအများကြီးရှိရတယ်အဲ့ဒါတောင်မှ20 30 30အဲ့လိုမျိုးပေးမှရတဲ့အရှိန်အမျိုးဖြစ်သွားတော့ဒီပြွေးပွဲကညီရလူငယ်ကဆက်လက်သမားလူငယ်အဆုံးပေါ့နော်။အဲကျွန်တော်တို့ဒါသူရဲ့အနာဂတ်ပြောက်သွားတာပေါ့
။ရခိုင်အခြေအနေကြောင့်ချင်းပြည်နယ်အတွက်စားနပ်ရိက္ခာရရှိရေးကိုလည်းထိခိုက်စေပါတယ်။ရခိုင်ပြည်နယ်တွင်ကကန့်သက်တမ်းမြစ်ချက်တွေကြောင့်ချင်းပြည်နယ်ကိုနောက်ထပ်ရိက္ခာထပ်ပြီးမဖြစ်တင်နိုင်ဘူးဆိုရင်တော့ချင်းပြည်သူတွေကိုထောက်ပံ့နိုင်ရမှာလဲအခက်တွေ့နိုင်တယ်လို့ WFP ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင
်မတင်ငေးထိုင်တင်ဆက်နေတဲ့စီးပွားရေးကဏ္ဍကိုကြားခဲ့ရပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်သောတာရှင်များရှင် VOA ရဲ့နေစဉ် TV သတင်းလောအစီအစဉ်တွေသတင်းပတ်စဉ် TV Magazine အစီအစဉ်တွေပြည်တွင်းဗီဒီယိုသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေကိုဒါမှမဟုတ်နိုင်ငံတကာနဲ့ဒေသရင်းကထူးခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamish.voanews.com မှာအလို့ရှိတဲ့အချိန်တိုင်းရှာဖွေကြည့်ရှုနိုင်ပါတယ် ်အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်လည်းရောက်ပါပြီ။အင်မွေတရိဆန်ကလေးတွေကိုသူတို့ရဲ့နှာခေါင်းပေါ်ကအရေးအကြောင်းပုံစံတွေမှတ်ယူပြီးတော့သူတို့နဲ့ပတ်သက်တဲ့အချက်လက်တွေသိနိုင်မယ့်ဤပညာသမျိုးကိုတောင်ကိုရီးယားဤပညာကုမ္ပဏီကတည်ထွင်ထားပါတယ်။လူတွေကိုလက်ဝင်နဲ့ခွဲခြားသလိုပဲခွေးလေးတွေ၊ကြောင်လေးတွေရဲ့နှာခေါင်းပေါ်ကအရေးအကြောင်းလေးတွေနဲ့ခွဲခြားပေးနိုင်တဲ့ဤပညာအကြောင်းမဆုမြတ်မကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
အမေရိကပြည်ထောင်စုအပါအဝင်ဤပညာတိုးတက်တဲ့နိုင်ငံတွေမှာအိမ်မွေးခွေးလေးတွေကြောင်လေးတွေရဲ့အချက်အလက်ပါတဲ့ microchip လေးတွေကိုသူတို့ရဲ့အရေးပြအောက်မှာထည့်ထားပါတယ်။အဲ့ဒီ microchip လေးတွေကို scan ဖတ်လိုက်တာနဲ့အိမ်မွေးတိရစ္ဆာန်လေးတွေရဲ့ပိုင်ရှင်ဆက်သွယ်ရမယ့်အချက်အလက်သူတို့ဘယ်လိုကာကွယ်ဆေးထိုးထားတယ်လဲဆိုတာကိုလွယ်လွယ်သိနိုင်ပါတယ်။အခုလိုမျိုး microchip ကြဲကြဲပြန့်ပြန့်မသုံးတဲ့နိုင်ငံတွေမှာတော့လေဘက်လေးတွေမှာအချက်အလက်တွေရေးပြီးတော့ပတ်ထားပေးကြပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ခွေးတွေရဲ့နှာခေါင်းပေါ်ကအရေးအကြောင်းပုံစံတွေကိုခန္ဓာကိုယ်အမှတ်အသားကိုမှတ်ယူနိုင်တဲ့ biometric recognition နည်းပညာမျိုးသုံးပြီးတော့မှတ်သားနိုင်ဖို့အတွက်ကုမ္ပဏီတစ်ခုကတည်ထွင်ထားပါတယ်။ခွေးတွေကြောင်တွေရဲ့နှာခေါင်းပေါ်ကအရေးအကြောင်းအဖို့ချက်တွေကလူတွေရဲ့လက်ပွေလိုပဲထူးခြားတာမို့တကောင်နဲ့တကောင်မတူကွဲပြားတယ်လို့ပြောပါတယ်။အဲဒါကြောင့်ဒီထူးခြားမှုကိုနည်းပညာနဲ့အသုံးချပြီးတော့အိမ်မွေးခွေးလေးတွေကြောင်လေးတွေရဲ့အထောက်အထားအချက်လက်တွေကိုမှတ်ထားနိုင်အောင်လို့iSci Lab ဆိုတဲ့ AI နည်းပညာအခြေခံကုမ္ပဏီတစ်ခုက AnyPuppy ဆိုတဲ့ mobile app ကိုဖန်တီးထားတာပါ။ AnyPuppy app ကိုကိုယ့်ရဲ့ smartphone ထဲထည့်ထားလိုက်ရင် smartphone camera နဲ့ကိုယ်ခွေးလေးတွေ၊ကြောင်လေးတွေရဲ့နှာခေါင်းကိုဓာတ်ပုံရိုက်ပြီးတော့သူတို့နဲ့ပတ်သက်တဲ့အချက်လက်တွေကို online ပေါ်မှာလွယ်လွယ်ကူကူမှတ်ထားနိုင်မှာဖြစ်ပါတယ်။တကယ်လို့သူတို့နဲ့ပတ်သက်တဲ့အချက်အလက်တစ်ခုခုကိုသိချင်ရင်လည်းနှာခေါင်းကိုဓာတ်ပုံရိုက်ပြီးတော့စနစ်ထဲမှာပြန်ရှာနိုင်မှာဖြစ်ပါတယ်။လူတွေရဲ့လက်ပွေရာတို့မျက်ကြည်လွှာတို့ကိုဓာတ်ပုံရိုက်စကန်ဖတ်ပြီးတော့အချက်အလက်တွေမှတ်ထားတဲ့ biometric recognition နည်းပညာအခြေခံလုပ်ထားတာဖြစ်ပါတယ်
။ So it's a biometric recognition technology for nose patterns for animals like dogs.
ခွေးတွေကြောင်တွေတွေမကပဲနဲ့နွားတွေတမင်တွေရဲ့နှာခေါင်းပေါ်ကအရေးကြောင်းပုံစံတွေကိုမှတ်ယူနိုင်တဲ့ biometric recognition နည်းပညာဖြစ်ပါတယ်။AI ညာရေးတူနဲ့ခန္ဓာကိုယ်အမှတ်အသားကို 3G သုံးမှတ်မြင်မှတ်သားပေးနိုင်တဲ့ဤပညာဖြစ်ပါတယ်။အဲ့ဒီဤပညာကို smartphone တွေထဲမှာထည့်သွင်းလိုက်တဲ့အတွက်တိရစ္ဆာန်တစ်ကောင်ချင်းစီနဲ့ပတ်သက်တဲ့အချက်လက်တွေသိချင်တဲ့ဆိုရင်နှာခေါင်းပေါ်ကအရေးအကြောင်းတွေကိုဓာတ်ပုံရိုက်လိုက်ပြီးသိအောင်လုပ်လို့ရပါတယ်။သူတို့ရဲ့ AnyPuppy app က 99.6 ရာခိုင်နှုန်းမှန်ကန်တိကျတယ်လို့ iSci Lab ကပြောပါတယ်။တကယ်လို့ဒီဤပညာကိုသုံးပြီးတော့အိမ်မွေးတိရစ္ဆာန်လေးတွေကိုမှတ်ပုံတင်နိုင်မယ်ဆိုရင်အကျိုးများနိုင်တယ်လို့လည်း AP သတင်းဌာနကကုမ္ပဏီဒါရိုက်တာကပြောပါတယ
် If they were found by a good Samaritan or shelter somebody they could use the camera app
ရေလို့ကိုယ့်ရဲ့ခွေးပြောက်သွားလို့ရှိရင်တွေ့ထားတဲ့တယောက်ယောက်ဒါမှမဟုတ်ဆောက်ရှောက်ရေးခရာက smartphone camera နဲ့ခွေးနှာခေါင်းကိုဓာတ်ပုံရိုက်ပြီးဒီခွေးနဲ့ပတ်သက်တဲ့အချက်အလက်သူ့ရဲ့ပိုင်ရှင်ဘယ်သူဖြစ်တယ်ဆိုတာစနစ်ထဲမှာရှာလို့ရပါတယ်ခွေးပိုင်ရှင်ရဲ့ခွေးကိုတွေ့ထားတဲ့သူကြားမှာအဲ့ဒီ app ထဲကနေပဲဆက်သွယ်ပြီးခွေးကိုပိုင်ရှင်လက်ထဲစိတ်ချလက်ချပြန်အပ်နိုင်ပါတယ် ။တောင်ကိုရီးယားနိုင်ငံလက်ရဆိုင်ပြိုရေးအစားအသောက်နဲ့ကျေးလက်ရေးရာဝန်ကြီးဌာနရဲ့2020ခုနှစ်စာရင်းအရတနိုင်ငံလုံးမှာအိမ်မွေးခွေးစုစုပေါင်း6တန်းနီးပါးရှိပေမဲ့ပိုင်ရှင်40ရာခိုင်နှုန်းလောက်ကပဲသူတို့ခွေးတွေကိုအစိုးရစီမံမှတ်ပုံတင်ထားကြတယ်လို့ဖော်ပြထားပါတယ်။ခွေးပိုင်ရှင်တော်တော်များများကသူတို့ခွေးတွေကိုမှတ်ပုံတင်စရာမလိုဘူးလို့ထင်ကြတယ်လို့တရိတ်ဆန်ရေးရကျွမ်းကျင်သူကပြောပြပါတယ
်။ဒီကျွန်တော်ကျတဲ့ဆော
မှတ်ပုံတင်စရာမလိုဘူးလို့ထင်ကြတယ်အိမ်မွေးခွေးပိုင်ရှင်တွေအများကြီးရှိပါသေးတယ်။မှတ်ပုံတင်ရတဲ့အလုပ်အစစ်စစ်ကခက်တယ်ရှုပ်ထွေးတယ်လို့ထင်ကြလို့ဖြစ်ပါတယ်။အဲဒါကြောင့်အိမ်မွေးခွေးတွေကိုမှတ်ပုံတင်ကြတဲ့နှုန်းကအရန်မြန်မြန်ကြီးတိုးလာမယ့်ပုံတော့မရပါဘူ
း။တချို့ခွေးပိုင်ရှင်တွေကတော့ခွေးအရေပြားအောက်မှာ microchip ထည့်လိုက်ရင်ကျန်းမာရေးထိခိုက်မလားဆိုတဲ့စိုးရိမ်မှုတွေကြောင့်မထည့်ကြတာလို့ပြောပါတယ
်။ကျေရာ하려는 게우리가첫번째는이제유실시에그거를내가
တနိုင်ငံလုံးတိုက်တာနဲ့အိမ်မွေးခွေးတွေမှတ်ပုံတင်စနစ်ထားတဲ့အကြောင်းကပျောက်သွားရင်လွယ်လွယ်ပြန်ရှာနိုင်ဖို့ပထမအချက်ဖြစ်ပါတယ်။ဒုတိယအချက်ကတော့စွန့်ပစ်ခံရတဲ့ခွေးရဲ့ပိုင်ရှင်အရင်ကဘယ်သူလဲဆိုတာသိဖို့ဖြစ်ပါတယ်။ခွေးလေဘက်နဲ့အချက်လက်တွေရေးထားတာကြတော့အဲ့ဒီလေဘက်ကိုတမင်ရည်ရွယ်ချက်ရှိရှိဖြုတ်ထားလိုက်ရင်အဲ့ဒီခွေးရဲ့ပိုင်ရှင်ဘယ်သူလဲဆိုတာသိနိုင်ဖို့မလွယ်တော့ပါဘူး။အဲ့ဒါကြောင့်ခွေးခန္ဓာကိုယ်ထဲမှာသူတို့နဲ့ပတ်သက်တဲ့အချက်လက်ပါတဲ့ microchip လေးတွေထည့်တဲ့နှီးကိုသုံးကြပါတယ်။ဒါပေမဲ့တချို့အိမ်မွေးခွေးပိုင်ရှင်တွေကအဲ့လိုခန္ဓာကိုယ်ထဲကွန်ပျူတာ chip ထည့်ရင်စိတ်ချရရလား၊ကျန်းမာရေးထိခိုက်မလားဆိုတဲ့စိုးရိမ်မှုတွေရှိကြပါတယ်။
မိုက်ခရိုချစ်လေးတွေကိုအရေးပြအောင်ရအောင်ဆေးထိုးသလိုနည်းနည်းကြီးတဲ့အန်နဲ့ထိုးသွင်းကြရတာပါဒါကိုစိုးရိမ်ကြတဲ့ခွေးပိုင်ရှင်တွေအတွက် iSight Lab ကဖန်တီးထားတဲ့ AnyPuppy App ကအသုံးဝင်နိုင်ပါတယ်ဒါကြောင့်လဲကုမ္ပဏီကခွေးတွေရဲ့နှာခေါင်း ID မှတ်ယူတဲ့နည်းပညာကိုစီးပွားဖြစ်သုံးဆွဲနိုင်ဖို့အတွက်တောင်ကိုရီးယားအစိုးရနဲ့ပူးပေါင်းပြီးတော့အစမ်း project လုပ်ခဲ့ပါတယ်သူတို့ရည်ရွယ်ထားသလိုအောင်မြင်ခဲ့ရင်တော့ခွေးတွေရဲ့နှာခေါင်း ID နည်းပညာသုံးပြီးတော့လွယ်လွယ်ကူကူမှတ်ပုံတင်နိုင်တဲ့နည်းကိုတနိုင်ငံလုံးမှာသုံးနိုင်မှာဖြစ်ပါတယ
် We recently just finished the project with the Korean government that went from 2019 to 2021
ဒီနည်းပညာကိုတနိုင်ငံလုံးအတိုင်းအတာနဲ့လုပ်နိုင်မလားဆိုတာကိုတက်တည်ပြနိုင်ဖို့2019ခုနှစ်ကနေ2021ခုနှစ်အထိကိုရီးယားအစိုးရနဲ့လုပ်ခဲ့တဲ့ project ကတော့ပြီးသွားပါပြီကိုရီးယားအစိုးရအနေနဲ့ဘယ်လိုမူပေါင်းတွေအောက်မှာဒီ app ကိုခွင့်ပြုမလဲဆိုတာကိုသတ်မှတ်နိုင်ဖို့စလုပ်နေကြပါတယ်တရားဝင်ခွင့်ပြုဖို့ပြင်ဆင်တာကို2024ခုနှစ်အထိဆိုတော့အဲ့ဒီနောက်ပိုင်းကျရင်တော့အိမ်မွေးခွေးတွေကိုမှတ်ပုံတင်ဖို့နှာခေါင်းပေါ်ကအရေးကြောင်းပုံစံမှတ်ယူတဲ့နည်းပညာကိုအစိုးရကသုံးလာမယ်လို့ပြောလင့်ပါတယ
်။ AnyPuppy App နဲ့မှတ်ပုံတင်မယ်ဆိုရင်ဘလောက်ကုန်ကြမယ်ဆိုတာကိုတော့အတိအကျမသတ်မှတ်ရသေးပေမဲ့ခွေးတစ်ကောင်ကို American Dollar 14 Dollar လောက်နဲ့ညီမျှတဲ့ဝန်ငွေ 1,000 လောက်ပေးရမယ်လို့ခန့်မှန်းရပါတယ်။ခွေးတွေရဲ့နှာခေါင်းပေါ်ကအရေးအကြောင်းတွေကိုဖတ်ပြီးတော့သူတို့နဲ့ပတ်သက်တဲ့အချက်အလက်တွေသိရနိုင်မဲ့နည်းပညာမှတ်ပုံတင်နည်းစနစ်နဲ့အသုံးပြုဖို့လိုတဲ့ပစ္စည်းကရိယာတွေကို iSight Lab ကတောင်ကိုရီးယားနိုင်ငံအပြင် American, Canada, ဥရောပနဲ့ဂျပန်နိုင်ငံတွေမှာလည်းမူပိုင်ခွင့်မှတ်ပုံတင်ထားပြီးဖြစ်ပါတယ်။ဒါကြောင့်နောက်ကြရင်ခွေးလေးတွေရဲ့ပိုင်ရှင်ဆက်သွယ်ရမယ့်လိပ်စာတွေကို Smartphone ပေါ်ကနေလွယ်လွယ်ကူကူသိနိုင်အောင်လုပ်နိုင်ကြမယ်လို့မျှော်လင့်ရပါတယ်ရှင်။ကျွန်မဆင်းရဲပါမှာ
ခွေးကလေးကြောင်ကလေးတွေရဲ့နှာခေါင်းပေါ်ကနေအရေးအကြောင်းတွေနဲ့ဘသူဘွားခွဲခြားပေးနိုင်တဲ့ဤပညာအကြောင်းမဆူမြန်ကွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြတော့တာပါရှင်သောတာရှင်များရှင်ကျမတို့ VOA ကထုံးလင်းချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်သောတာရှင်တွေနားဆင်လို့ရတယ်တည်တချင်းတွေတောင်းယူလို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ် VOA ရဲ့ Facebook Messenger ကနေလည်းစာဆက်သွယ်ရေးသားပေးပို့နိုင်ပါတယ်ရှင်အခုတော့ဒီအပတ်စဉ်နာကနာနောက်တစ်ခုဖြစ်တဲ့တက်တန်ရောင်တရင်လောအစီအစဉ်ကိုနားဆင်ရပါမယ်။ကမ္ဘာအချမ်းသာဆုံးတထေကြီး Tesla လက်စက်ကားထုတ်လုပ်တဲ့ Elon Musk ဟာနာမည်ဆန်းဆန်းနဲ့ရေမွေထုတ်လုပ်လိုက်ပါရယ်။ Bollywood မင်းသမီး Priya Chopra ကတော့ကင်ညာနိုင်ငံကို Prahita အလုံးနဲ့တွားရောက်ခဲ့ပါရယ်။ဒီလိုထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကတရင်တွေကိုတော့တက်တန်ရောင်တရင်လောအစီအစဉ်မှာမှတ်အေးသနာကျော်ကတင်ပြထားပါရယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဘောမဒေါ်လာတန်ပေါင်း2သိန်းခွဲနီးပါးချမ်းသာသူ Tesla လက်စကားကုမ္ပဏီတထေး Elon Musk ကပတ်စံတွေအများကြီးရှိတော့လဲကိုလုံးချင်တာလုပ်ကြတယ်ဆိုတာကိုလက်တွေ့ပြသွားပါတယ်သူကဘန်ဟဲမိသင်မွေရမဲ့ဆိုတဲ့နာမည်နဲ့ရေးမွေအလုံးပေါင်း1,000ထုတ်လိုက်ပြီးတော့နိုင်ရိုင်းအတွင်းမှာကိုဒေါ်လာ1,000ရှာနိုင်ခဲ့တာပါသူ့ဘာသူလဲရေးမွေရောင်းသမားတူပါလို့ပြောနေပါတယ်ရေးမွေချင်ညာ website ပေါ်မှာတော့ဆက်စုပ်ဖွဲ့တက်မှတ်မှုရင်းနဲ့ The Essence of Repugnant Desire လို့ခေါင်းစဉ်တက်ထားပြီးတော့အဲ့ဒီရေးမွေတပလင်းကိုဒေါ်လာ100လို့ချင်ညာထားပါတယ်သူ့ရဲ့ဒီရေးမွေကို2023ပထမ3လပတ်မှာစတင်တင်ပို့ပြီးတော့ရောင်းချဖို့အစီအစဉ်ထားတာပါElon Musk က2020ခုနှစ်တုန်းကလဲ Tesla နာမည်နဲ့တကီလာအရက်ထုတ်ခဲ့ပါသေးတယ်။အဲဒီတုန်းကလည်းအောင်မြင်မှုရခဲ့တာပါ။အခုအခါကမ္ဘာမှာတန်ဖိုးအမြင့်ဆုံးကားကုမ္ပဏီကြီးဖြစ်သွားတဲ့ Tesla လက်စကားကုမ္ပဏီကိုစတင်တည်ထောင်ခဲ့တဲ့ Elon Musk ကမြောက်လိုင်ကောင်းဖောက် Boring ကုမ္ပဏီကိုလည်းပိုင်ဆိုင်သလိုတန်ဖိုးအပြင်ဒေါ်လာ15,900တန်ပါတယ်။သူက2018ခုနှစ်နှစ်ဆမှာတော့မိမုတ်တဲ့ asset တွေကိုတစ်ခုဒေါ်လာ900နဲ့ရောင်းချခဲ့ပြီးတော့အဲဒီတုန်းကကုမ္ပဏီအတွက်ဝင်ငွေ10တန်းတိုးခဲ့ပါတယ်။ကုမ္ပဏီအမှတ်တံဆိပ်အုပ်ထုပ်တွေကိုလည်းတစ်လုံးကိုဒေါ်လာ20နဲ့အုပ်ထုပ်အလုံးပေါင်း5,000ရောင်းချခဲ့လို့ဒေါ်လာ100,000ရောင်းဝင်ငွေရှာခဲ့ပါရဲ့။ Elon Musk ကအင်္ဂါဂျိုးပေါ်မှာလူတွေတွားနေအခြေချတဲ့အစီအစဉ်ကအစားစဉ်ဆက်မပြတ်ဖွင့်ပြပြီးတော့ကုန်ကြစည်တက်တာနဲ့စွန့်ရထုတ်လုပ်မှုအဆုံးဒီထွေကြံစားလုပ်ငန်းမျိုးစုံလုပ်ဖို့စိတ်ကူးခဲ့သူပါ။သူကဒီကြားထဲမှာလက်စစ်ကား Tesla ကိုထုတ်လုပ်တဲ့အာကာသစူးစမ်းရေး SpaceX ကုမ္ပဏီကိုတည်ထောင်နေ။နောက်ပြီးတခြားလုပ်ငန်းငယ်လေးတွေလည်းရှိကြပါ။ Twitter လူမှုကော်ရက်ကိုလည်းသူဝယ်ပါရဲ့။
Yes. 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 Y
UNICEF ကုလသမဂ္ဂကလေးများရမငွေရဲ့ချစ်ကြည်ရေးတန်မှန်ဘောလိဝုဒ်မှာရောဟောလိဝုဒ်အနုပညာလောကမှာပါနာမည်ကျော်တဲ့အိန္ဒိယနာမည်ကျော်မင်းသမီးပရိယန်ကာချောပရာကကင်ညာနိုင်ငံကိုမကြာခင်ကပဲတွားရောက်ခဲ့ပြီးတော့အဲ့မှာမိုးကောင်ရေချမှုနဲ့ရင်ဆိုင်ရတဲ့ကလေးတွေရရွာတိုက်ဝိုင်းတွေကိုကူညီနေတဲ့အစိုးရမှုတဲ့အဖွဲ့တွေသူဘလို့ကူညီလောက်ကင်ပေးလို့ရမလဲဆိုတာကိုတွားကြည့်ခဲ့ပါတယ်နေရောင်ခြည်ဆွဲရင်တုံးရေဆက်ရှိတဲ့စာတင်ကြောင်းတစ်ကြောင်းရဲ့ဆေးရုံတစ်ရုံရဲ့ကိုအော်တိုဘာလတတိယဘက်အစပိုင်းမှာသူတွားရောက်ခဲ့တာပါတက္ကနာစင်စုဆော့ဖ်ဝဲရွာကမူလာနန်းအကြောင်းမှာတော့ဒေသခံရဲရအတိုင်းဝန်းနဲ့တွေ့ဆုံခဲ့ပြီးကလေးတွေနဲ့လည်းစကားပြောခဲ့ပါတယ်လော်ထဝါမြို့ကဆေးရုံမှာလည်းအာဟာရမပြည့်ဝတဲ့နာမကျန်းတဲ့ကလေးတွေကိုတွားပြီးတော့အားပေးစကားပြောခဲ့ပါတယ်အာဖရိကတိုင်းမှာကအီသီယိုးပီးယားနိုင်ငံ၊ကင်ညာနဲ့ဆိုမာလီးယားနိုင်ငံတို့ကကလေးပေါင်း 1.8 တန်းကျော်ဟာအသက်အန္တရာယ်စိုးရင်စရာအခြေအနေဖြစ်တဲ့အာဟာရပြတ်တောက်မှုနဲ့ကြုံနေရပြီးတော့ချက်ချင်းကုသဖြည့်ဆည်းမှုတွေလုပ်ဖို့လိုအပ်နေတာပဒီတက်ထောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်
။ခုကြားခဲ့ရတာကတော့မအေးတနာကျော်တင်ဆက်နေကြတတန်ရောင်တရင်လောအစီအစဉ်မှာအခုတော့ကြံနေသေးတဲ့အချိန်အတွင်းတရင်အချင်းချုပ်ကိုမတင်ငီထိုက်ပြောပြပေးပါရှင
်အင်ကန်နီဟာအမေရိကန်ပြည်ထောင်စုမှာရွေးကောက်ပွဲနေဖြစ်ပြီးတန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေလွှတ်တော်ရွေးကောက်ပွဲတွေမှာမဲထဲချမှာဖြစ်ပါတယ်အမေရိကန်လွှတ်တော်ရဲ့စင်စားဆုံးဖြတ်မှုပုံစံကိုအဆုံးဖြတ်ပြီးမှဖြစ်ပြီးသမ္မတဂျိုးဘိုက်ဒန်ရဲ့၄နှစ်သက်တမ်းရဲ့သက်တမ်းဝက်ကာလအတွင်းဝါရှင်တန်ရဲ့နိုင်ငံရေးပုံစံတွေကိုအဆုံးဖြတ်ပေးမဲ့ရွေးကောက်ပွဲတွေဖြစ်ပါတယ်အောက်လွှတ်တော်အမတ်နေရာ435နေရာအလုံးနဲ့အထက်လွှတ်တော်အမတ်နေရာ135နေရာကိုရွေးကောက်မှာပါအမေရိကန်42တန်းကျော်တို့ကတော့လူကိုယ်တိုင်ဓာတ်မမဟုတ်လဲစားရက်ကနေတစ်ဆင့်ကျိုးတင်မဲတွေထည့်ထားပြီးဖြစ်ပါတယ်2018သက်တမ်းဝက်ရွေးကောက်ပွဲတွေမှာမဲထည့်သူ135တန်းထက်အခုရွေးကောက်ပွဲတွေမှာမဲထည့်သူပိုများနိုင်တယ်လို့လည်းသုံးသပ်သူတချို့ကပြောပါတယ်ရှင်အမေရိကန်ပြည်ထောင်စုမှာအင်ကာနစ်မှာသက်တမ်းဝက်ရွေးကောက်ပွဲတွေကျင်းပတော့မယ့်အချိန်မှာပဲလွှတ်တော်ကိုထိန်းချုပ်နိုင်ရဲ့အခြေအနေဖြစ်နေတဲ့အဓိကကျတဲ့ပြည်နယ်တွေမှာ Republican တွေနဲ့ Democrat တွေရဲ့အမှုဖွင့်တိုက်ကြချက်ဒါဇင်နဲ့ချီရှိနေပါပြီဒီဘက်နှစ်ပိုင်းတွေမှာပိုပြီးတော့ရေပန်းစားလာတိုးပွားလာတဲ့စားရက်ကနေပေးပို့ပြီးကြိုတင်မဲထည့်မှုတွေကိုဆုံးဖြတ်ရေးတွက်မှုတွေကိုအဓိကထားပြီးရွေးကောက်ပွဲကျင်းပမှုစည်းမျဉ်းတွေနဲ့ပတ်သက်ပြီးအမှုဖွင့်ကြတာဖြစ်ပါတယ်မဲပေးခွင့်အခွင့်အရေးဆိုင်ရာလက်ဝဲရင်းအဖွဲ့အစည်းDemocracy Docket ရဲ့အဆိုအရ2022ခုနှစ်အတွင်းအမှုဖွင့်တိုင်ကြားမှုဟာတနင်္လာနေ့အထိရွေးကောက်ပွဲနဲ့မဲပေးမှုဆိုင်ရာဆက်ဆံအမှုပေါင်း128ခုရှိတယ်လို့ဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုမှာအင်ကန်နေ့ကျင်းပမဲ့တက်တန်းဝက်ရွေးကောက်ပွဲရဲ့မဲရလဒ်တွေအပေါ်ကိုအယုံအကြည်ကင်းမဲ့ကောင်အောင်လို့သတင်းမှတွေဖြန့်ဝေပြီးမဲပေးတဲ့ဆက်ထုတ်လုပ်သူတွေအပေါ်ပြစ်မှတ်ထားလာပွဲရှိပါတယ်။စိုက်ဘာလုံခြုံရေးနယ်အခြေခံအဆောက်အဦအေဂျင်စီ CIS ရွေးကောက်ပွဲလုံခြုံရေးအတွက်တာဝန်ယူရတဲ့အဖွဲ့အစည်းတွေအပါအဝင်အမေရိကန်အစိုးရအရာရှိတွေအနေနဲ့ပြီးခဲ့တဲ့2022ခုနှစ်သမရရွေးကောက်ပွဲလိုမျိုးဆွတ်ဆွဲချက်တွေကိုတုံ့ပြန်နေကြရတာဖြစ်ပါတယ်။ပြည်ဦးလွင်မှာတင်းကနွေနေ့ညကစတင်တဲ့ဒဇောင်းတိုင်းမီးပုံပြန်ပွဲတော်မှာတော့လူပေါင်းထောင်ချီပါဝင်ဆင်နွှဲကြပါတယ်။ပွဲတော်မှာပါဝင်ဆင်နွှဲနေရပေမဲ့တနိုင်ငံလုံးအတွက်အဆင်မကောင်းဖြစ်ရသလိုစိုးရင်ကြောက်ရွံ့မှုတွေလည်းရှိတယ်လို့ပွဲတော်လာသူတချို့ကပြောကြပါတယ်ပွဲတော်လာတဲ့အသက်42နှစ်အရွယ်အမျိုးသမီးကတော့အေးချမ်းကျင်တဲ့အေးချမ်းမှုကိုမျှော်လင့်တယ်လို့ပြောဆိုခဲ့ပါတယ
်တရင်အချင်းချက်ကိုမတင်ငိထိုက်ကြီးညာခဲ့တာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကတော့ကိုရဲမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာကမ်မင်းစ်နဲ့ဒဲရက်စမစ်တို့ဖြစ်ပါတယ်ဒီကနေ့မနက်ဖက်အစီအစဉ်တွေကိုတော့ line meter 3249နဲ့ line meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနံငါပါ။
This program has come to you from the Voice of America, Washington.